Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ် April 12ရက်စနေနေ့ညဘက် VOA season တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2425နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။ကျမဆွမြတ်ပါရှင်။မင်္ဂလာရှိတဲ့နှစ်တကူတကြံပွဲတော်အချိန်ဖြစ်ပါစေလို့အရင်ဆုံးဆုတောင်းပါရစေ။ဒီကနေ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့လက်နက်ကင်တွေကအစိုးရအစအဦးတွေကိုဆက်ပြီးတော့ဝင်ရောက်သိမ်းပိုက်နေပါရစေ။မြန်မာတကြံနှစ်တကူကာလမှာပြည်သူတွေအတွက်အမေရိကန်နိုင်ငံကလည်းစုမုံကောင်းတောင်းလိုက်ပါရစေ။ဒီလိုသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးတဲ့အခါနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ကမ္ဘာစီးပွားရေးနဲ့နှိုင်းယှဉ်ရင်အာရှဒေသတွေနိုင်ငံတွေအထူးသဖြင့်တရုတ်နိုင်ငံရဲ့အခြေအနေကဘယ်လိုရှိပါသလဲ
။中国对跨太平洋战略经济伙伴关系协定
အပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပြီးတပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းကျရင်လည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာနေပြီဆိုပေမဲ့တိုင်းရင်းသားဒေသတွေမှာအမှန်တကယ်ဖွံ့ဖြိုးတိုးတက်မှုမရောက်သေးဘူးဆိုတာဘာကြောင့်လဲဒီကောင်းစဉ်နဲ့ဆွေးနွေးကြမယ်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ဒီအစီအစဉ်တွေကိုအလှည့်မပေးခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသတွေမှာရုရှားလိုလာတဲ့လက်နက်ကင်တွေကအစိုးရအစအဦးတွေကိုဆက်ပြီးတော့ဝင်ရောက်သိမ်းပိုက်နေပါတယ်စလိုဗီယန်စ်ကမြို့ထဲမှာရှိတဲ့ပြည်내လုံခြုံရေးအဆောက်အဦးတစ်ခုကိုလက်နက်ကင်တွေဒီကနေ့စနေနေ့မှာဝင်စီးထားတယ်လို့ဒေသဆိုင်ရာပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အစောပိုင်းတုန်းကလည်းမြို့ရဲကရဲစခန်းတစ်ခုကိုလက်နက်ကင်တွေဝင်ပြီးတော့စီးခဲ့ပါတယ်။အဲဒီလက်နက်ကင်တွေဟာဒီရဲစခန်းတွေကလက်နက်400လောက်ကိုယူသွားတယ်လို့အဲဒီဒေသမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပဲရှိတဲ့ Donetsk နဲ့ Luhansk မြို့တွေမှာလည်းအစိုးရအဆောက်အဦးတွေတဲကိုရုရှားလိုလာတဲ့ဆန္ဒပြသူတွေဆက်ပြီးတော့ဝင်ရောက်သိမ်းပိုက်နေပါတယ်။ယူကရိန်းကနေခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းလို့သူတွေအနေနဲ့ဝင်ရောက်သိမ်းပိုက်ထားတဲ့အစိုးရအဆောက်အဦးတွေကနေဖယ်ရှားပေးဖို့နောက်ဆုံးသတ်မှတ်ချက်တောက်ကြနေတော့ကကြော်သွားခဲ့ပြီးတဲ့နောက်မှာဆန္ဒပြသူတွေနဲ့ဒေသခေါင်းဆောင်တွေကိုယူကရိန်းအစိုးရကအလျှော့ပေးမှုတွေလုပ်ပေးမယ်လို့ကန့်လှန့်ခဲ့ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေကိုဘ ਹੁ အစိုးရကခန့်အပ်တာမျိုးမဖြစ်ရအောင်နဲ့ဒေသဆိုင်ရာဆန္ဒခံယူပွဲတွေကိုခွင့်ပြုပေးမယ်အခြေခံဥပဒေကိုပြင်ဆင်ဖို့ထောက်ခံတယ်လို့ယာယီဝန်ကြီးချုပ်အာဆန်နီယာချန်ညွတ်ကပြောကြားခဲ့ပါတယ်။ရုရှားဘာသာစကားမပြောရဘဲယူကရိန်းဘာသာနဲ့ပဲပြောရမယ်လို့ဘသူကမှသတ်မှတ်တာကိုခွင့်ပြုမှာမဟုတ်ဘူးလို့လည်းသူကကတိပေးခဲ့ပါတယ်ရှင်
။အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ဘူးလို့ညှင်းဆန်ထားပေမဲ့ကုလသမဂ္ဂဆိုင်ရာအီရန်တန်အမှတ်အဖြစ်ခန့်အပ်ဖို့ရထားသူနေရာမှာတခြားတယောက်နဲ့အစားထိုးဖို့စဉ်းစားမှာမဟုတ်ဘူးလို့အီရန်ကပြောလိုက်ပါတယ်။ဟာမစ်အဘူဒယ်လီဗီနေရာမှာတခြားတယောက်နဲ့အစားထိုးဖို့မရှိပဲအမေရိကန်ပြည်ဝင်ခွင့်ကိစ္စကိုကုလသမဂ္ဂမှာဥပဒေချောင်းကနေဆောင်ရွက်သွားမယ်လို့အီရန်နိုင်ငံသားဌာနအကြီးအကဲအရာရှိတယောက်ကဒီကနေ့စနေနေ့မှာပြောခဲ့ပါတယ်။ဟာမစ်အဘူဒယ်လီဗီဟာ1989ခုနှစ်တုန်းကတဟေရမာရှိတဲ့အမေရိကန်တန်ယုံကိုဝင်ရောက်စီးနင်းသိမ်းပိုက်မှုမှာပါဝင်ခဲ့တယ်လို့ဆိုတဲ့အတွက်သူ့ကိုကုလသမဂ္ဂဆိုင်ရာအီရန်တန်အမှတ်အဖြစ်ခန့်အပ်မှုကိုအမေရိကန်တာဝန်ရှိသူတွေကကန့်ကွက်နေပါတယ်သူဟာအမေရိကန်တန်တမန်တွေကိုရပ်ပေါင်း444ရဲ့ကြောင်ဖမ်းဆီးထားတဲ့မွတ်စလင်ကျောင်းသားအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်။သူ့နေရာမှာတခြားတယောက်နဲ့အစားထိုးဖို့အမေရိကန်တို့ရဲ့သဘောထားကိုအတိတ်တည်းပြောထားပြီးဖြစ်တယ်လို့အင်ပြူရောပြောခွင့်ရသူဂျေးကာနီကအခုလိုပြောပါတယ်
။ We have obviously expressed our views directly to the Iranians as well as
American ရဲ့သဘောထားကိုအီရန်ကိုတိုက်ရိုက်ပြောခဲ့ပြီးဖြစ်တယ်လို့ကုလသမဂ္ဂကလည်းအသိပေးထားပြီးပါပြီရွေးချယ်မှုနဲ့ပတ်သက်လို့ဥပဒေထဲမှာစိုးရိမ်ချောင်ဖော်ပြထားတဲ့အတိုင်းကျွန်တော်တို့ရဲ့စိုးရိမ်မှုကထပ်တူဖြစ်ပါတယ်ဒီအကြောင်းတွေကြောင့် American အစိုးရဟာလွတ်တော်နဲ့သဘောထားချင်းတူပါတယ်ဥပဒေချမ်းထဲမှာပြောထားတဲ့ဆောင်ရွက်ချက်တွေကိုလည်းလက်ခံပါတယ်အီရန်ကရွေးချယ်ထားသူကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ဘူးလို့အင်ပြော်ပြောခွင့်ရသူကပြောကြားခဲ့တာဖြစ်ပါတယ်။အီရန်တန်တမန်ကိုအမေရိကန်ပြည်ထောင်စုတဲ့ဝင်ရောက်မှုတားမြစ်တဲ့ဥပဒေချမ်းကိုလွှတ်တော်ကအတည်ပြုခဲ့တာပါ။ဒီဥပဒေချမ်းအတည်ဖြစ်ဖို့သမ္မတအိုဘားမားလက်မှတ်ထိုးမထိုးဆိုတာကိုတော့ပြောခွင့်ရသူဂျေးကာနီကပြောမသွားခဲ့ပါဘူးရှင်။
မြန်မာတကြနှစ်သက်ကူကာလမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်ပြည်သူတွေကိုစားမြန်မာပြည်သူတွေအတွက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆုမွန်ကောင်းတောင်းလိုက်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီရေးလူတိုင်းတရားမျှတမှုရှိစေရေးနဲ့စီးပွားရေးအခွင့်အလမ်းတွေချဲ့ထွင်ရေးတို့အတွက်အမေရိကန်ကပေးထားတဲ့ကတိအတိုင်းကူညီဆောင်ရွက်သွားမယ်ဖြစ်တယ်ဆိုတာကိုလည်းနိုင်ငံသားရေးဝန်ကြီးကယ်ရီရဲ့ဒီတကြနှစ်သက်ကူဆုတောင်းတဲ့မှာဖော်ပြထားပါဗျ နိုင်ငံထဲမှာတဟားစာတာဖြစ်မှုနဲ့အနာဂတ်တူညီတဲ့အမြင်တွေအတွက်အခြေခံဖြစ်မဲ့သမိုင်းဝင်အပြစ်ခတ်ရစဲရင်းနဲ့နိုင်ငံရေးဆွေးနွေးမှုတွေကိုအောင်မြင်အောင်လုပ်နိုင်လိမ့်မယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်နေတဲ့အကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးကယ်ရီရဲ့ကြေညာချက်ထဲမှာပြောထားပါဗျ။အာဆီယံအဖွဲ့ဥက္ကဋ္ဌအဖြစ်ခေါင်းဆောင်မှုကဒေတာရဲမြန်မာနိုင်ငံရဲ့တက်ရောက်မှုတိုးလာတာကိုပြသနေပြီးတော့မြန်မာနိုင်ငံရဲ့တိုးတက်မှုနဲ့အလားအလာကောင်းတွေကိုပြသနိုင်တာဖြစ်တယ်လို့လည်းဆိုထားပါဗျ။မြမယဉ်ကျေးမှုထုံတန်းအစဉ်လာရနှစ်သစ်ကူးချိန်မှာမိသားစုတွေမိတ်ဆွေသူငယ်ချင်းတွေအိနီနာချင်းတွေနဲ့အတူနှစ်သစ်ကူးပွဲတော်ကိုဆင်နွှဲဆူတောင်းနေချိန်မှာအမေရိကန်ပြည်သူတွေကလည်းငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ပါစေလို့ဆူတောင်းမေတ္တာပို့သလိုက်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသမ္မတအိုဘားမားနဲ့အမေရိကန်ပြည်သူတွေကိုစာဆူတောင်းပေးခဲ့ပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိလိုင်းနိုမီတာ24 kHz 1.1 3.3 လိုင်းနိုမီတာ25 kHz 1.965 လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်။လွန်ခဲ့တဲ့သတင်း၅ဘတ်ထဲကပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ဘယ်မှာရှိတယ်ဆိုတာရှာနိုင်ဖို့အချိန်ယူရလိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘတ်ကပြောလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲကလေယာဉ်ပျောက်ရှာဖွေနေတဲ့ area သိသိသာသာနှဲသွားပြီဖြစ်ပေမဲ့ရေမြင့်နေပြင်အောက်၃မိုင်လောက်အနက်ကမ်းခြေနဲ့မိုင်ယာနဲ့ချီဝေးတဲ့အကွာမှာလုံနေရတဲ့ရှာဖွေရေးဟာခက်ခဲလှပြီးတော့အချိန်လိုတယ်လို့ဝန်ကြီးချုပ်အက်ဘတ်ကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ What we're now doing given that the signal from the black box israpidly fading what we are now
black box ကထုတ်လွှင့်တဲ့ signal တန်ကအချိန်တိုရင်းမှအပြော့တိုးသွားလောက်တဲ့အခြေအနေမှာ signal တန်ကိုကြားနိုင်သမျှထပ်ကြားရဖို့ကျွန်တော်တို့စူးစမ်းနေပါတယ်ဒါမှ black box ကိုရှာနိုင်မဲ့နေရာကိုချုပ်နိုင်သမျှချုပ်ပြီးတော့တွေးအောင်ရှာနိုင်မှာဖြစ်ပါတယ်လို့ Australian ဝန်ကြီးချုပ် Tony Abbott ကပြောသွားတာပါအစောပိုင်းကကြားထားတဲ့ signal တန်တွေဟာမလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH370 ကဖြစ်တယ်ဆိုတာသူ့အနေနဲ့အခိုင်အမာယုံကြည်နေဆဲဖြစ်တယ်လို့လည်းတရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာ Mr. Abbott ကပြောကြားခဲ့ပါတယ်။လေယာဉ်ပျောက်ရှာဖွေရေးလုပ်နေတာတွေနဲ့ပတ်သက်လို့တရုတ်သမ္မတရှီဂျင်းပင်ကို Australia ဝန်ကြီးချုပ်ကတောက်ချနေတုန်းကရှင်းပြခဲ့ပါတယ်။မလာရှိရနေတုန်းကကွာလာလမ်ပူမြို့ကနေပြီးတော့ Beijing ကိုအသွားပျောက်သွားတဲ့လေယာဉ်ပေါ်မှာ၃ပုံ၂ပုံလောက်ကတရုတ်ခီးသည်တွေဖြစ်ကြပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာ9လအရွယ်ကလေးငယ်ကိုလူသက်ဖို့ကြံစီမှုနဲ့တရားစွဲဆိုထားတဲ့အပေါ်မှာရဲတွေကဖမ်းဆီးဖို့ညှင်းဆန်ပြီးတဲ့နောက်မှာတော့ပါကစ္စတန်တရားသူကြီးကဒီစွဲဆိုချက်ကိုပတ်လတ်လိုက်ပါတယ်။အလုသမားတွေကရေဘိုးမီဘိုးပေးဆောင်ရမယ့်ရက်လွန်နေတဲ့အကြွေးတောင်းဖို့လှုံ့ဆော်ရင်းကဖြစ်ပွားခဲ့တဲ့ရန်ပွဲအတွင်းမှာဒီကလေးငယ်နဲ့သူ့ရဲ့ဆွေမျိုးတွေကရဲတယောက်ကိုတပ်ဖြတ်ဖို့ကြိုးစားတယ်ဆိုပြီးတော့ဒီလအစောပိုင်းမှာတရားစွဲဆိုခံထားရတာဖြစ်ပါတယ်။ကျားသာပရင်းနေတော့ကဒီကလေးငယ်ရဲ့လက်ပွေနှိပ်ယူတဲ့အချိန်မှာကလေးကငိုနေတဲ့ဓာတ်ပုံတွေအပေါ်တယောလှောင်ပြောင်မှုတွေကြဲကြဲပြန့်ပြန့်ဖြစ်စေခဲ့ပါတယ်။တရားရုံးကအမှုပတ်လတ်လိုက်ပြီးတဲ့နောက်စနေနေ့မှာတော့လာဟိုတရားရုံးကနေ9လသားကလေးငယ်မာစုခန်းကိုအဖိုးဖြစ်သူကခေါ်ယူသွားပါပြီ။ဒီကလေးငယ်ရဲ့အဖိုးဖြစ်သူအပါအဝင်တခြားအရွယ်ရောက်သူဆွေမျိုးတွေကတော့လူသက်ဖို့ကြံစီမှုဆွဲဆိုချက်တွေကိုဆက်ပြီးတော့ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာမကြာခင်တုန်းကမှတွေ့ရှိတဲ့အင်တာနက်ဆက်သွယ်ရေးပိုင်းဟာကွက်တစ်ခုကိုအွန်လိုင်းသက်ခိုးဟက်ကာတွေကအခွင့်ကောင်းယူပြီးတော့အချက်အလက်တွေခိုးယူနိုင်တဲ့အတွက်ကိုယ်လုပ်ငန်းနဲ့ဆိုင်တဲ့ website တွေကိုသတိထားစောင့်ကြည့်နေဖို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ Heartbleed လို့ခေါ်တဲ့ virus ကြောင့်တစ်ခုခုဖြစ်တဲ့ဆိုရင်သတင်းပို့ကြဖို့အတွက်အမေရိကန်အမိမြေလုံခြုံရေးဌာနကတောက်ချနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Open source software တစ်ခုဖြစ်တဲ့ OpenSSL software ရဲ့လုံခြုံရေးဟာကွက်တွေကြောင့် password တွေ credit card number တွေနဲ့တခြားအရေးကြီးတဲ့ချက်လက်တွေကို hacker တွေကခိုးယူနိုင်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကမှတွေ့ရှိထားတဲ့ Heartbleed Computer Virus ရဲ့တိုက်ခိုက်မှုခံရတယ်ဆိုတဲ့သတင်းကိုတော့မရသေးဘူးလို့အမေမြေလုံခြုံရေးဌာနရဲ့ Cyber Security နဲ့ Communication Integration Center ညွှန်ကြားရေးမှူး Larry Selvin က website ပေါ်မှာဖော်ပြထားတဲ့သတိပေးချက်မှာပြောထားပါတယ်။ဒါပေမဲ့ဒီလုံခြုံအောင်လုပ်မထားတဲ့ website တွေနဲ့ internet ကွန်ရက်တွေအနေနဲ့ virus ရဲ့တိုက်ခိုက်မှုကိုခံရနိုင်ခြေရှိတယ်လို့သူကသတိပေးပါတယ်။ကနေဒါအစိုးရကတော့ Heartbleed virus ရဲ့ရန်ကနေကာကွယ်နိုင်မဲ့ computer internet လုံခြုံရေးဘိုင်းကိုမလုပ်ရသေးသေး၍တိုက်ခိုက်မှုခံရနိုင်တဲ့အများပြည်သူနဲ့ဆိုင်တဲ့ website တွေကိုအသုံးမပြုနိုင်အောင်လုပ်ထားဖို့အတွက်အစိုးရဌာနတွေအားလုံးကိုတောက်ချနေတော့အမိန့်ထုတ်ခဲ့ပါတယ်ရှင်
။ကမ္ဘာတလွှားမှာတနေ့ကိုအမေရိကန်ငွေဒေါ်လာတမတ်နဲ့ရှင်သန်နေထိုင်ရသူကကမ္ဘာလူဦးရေ3ပုံ2ပုံလောက်ရှိနိုင်တယ်လို့ကမ္ဘာဘဏ်ရဲ့တွက်ချက်မှုဟာသိမ့်နေနေတယ်လို့ကမ္ဘာဆင်းရဲတွေနှမှုဆိုင်ရာသုတေသနလုပ်နေသူတွေကပြောကြားလိုက်ပါတယ်။ကမ္ဘာတလွှားဆင်းရဲတွေနှမှုရှော့ချရေးဆိုင်ရာနီးဗျူဟာတွေကိုတွက်ချက်တာမှာ ကမ္ဘာပိုင်ရဲ့ကိန်းဂဏန်းတွေကိုအဓိကယူပြီးတွက်ချက်နေကြတာဖြစ်ပါတယ်။အခုလိုတစ်နှစ်ဒေါ်လာဝင်ငွေကိုစည်းရဲမှုအဆင့်အတန်းအတွက်အသုံးချတွက်ချက်တာဟာလူသားတွေရဲ့အခြေခံလိုအပ်ချက်အများအပြားကိုထည့်မတွက်တဲ့အတွက်သဘာဝသိပ်မကြဘူးလို့ဆိုပါတယ်။ Bristol Tech ကသူကသုတေသနပညာရှင်တွေဟာကျေးလက်ဒေသခြေပြောတဲ့ Pacific ကျွန်းနိုင်ငံ Vanuatu မှာနေထိုင်သူတွေရဲ့နေစရာအိမ်၊တကူရေတန့်ရှင်းရေး၊ရေသုံးဆွဲမှုအာဟာရ၊ကျန်းမာရေးနဲ့ပညာရေးအခြေအနေတွေကိုလေ့လာဆန်းစစ်ကြပါတယ်။ဒီအခါမှာကမ္ဘာပံကသတ်မှတ်ထားတဲ့ဆင်းရဲရင်းနှမှုသတ်မှတ်တဲ့ဆန်ဟာတိတ်လျော့ရဲနေတာတွေ့ရတယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ထောင်စုနှစ်ဖွံ့ဖြိုးမှုပန်းနိုင်အောင်မြင်ရေးအတွက်ဒီဒေါ်လာသတ်မှတ်ဆန်နှုန်းနဲ့နိုင်ငံတိုင်းရဲ့တိုးတက်မှုကိုတိုင်းတာနေတာပါ။ဒီစီမံကိန်းအရလာမယ့်2015ခုနှစ်မှာကမ္ဘာငတ်မမှုနဲ့ဆင်းရဲရင်းနှမှုကိုထပ်ဝက်လျှော့ချဖို့လှုံ့ဆော်နေတာမို့အခုတွေ့ရှိချက်ဟာစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်ရှင်။
အမေရိကန်၊မက္ကဆီကိုနဲ့ဆွစ်ဇာလန်နိုင်ငံတို့ကသိပ္ပံပညာရှင်တွေကမျိုးပွားအင်္ဂါတွေနဲ့နှကောက်ရဲ့နှာနုရိုးကိုတက်ခွဲကန်းထဲမှာဖန်တီးပြီးတော့လူနာရီစီမအောင်မြင်မြင်နဲ့ခွဲစိတ်တက်ဆင်ပေးခဲ့တဲ့အကြောင်းအသေးစိတ်ကိုဗြိတိန်ထုတ် The Lancet ဆေးသိပ္ပံချာနယ်ထဲမှာစောင်းပါနှစ်ခုနဲ့ဖော်ပြခဲ့ပါတယ်။မအင်္ဂါဒါမှမဟုတ်ရင်တအိမ်မွေးကလေးကပါမလာသူဒါမှမဟုတ်အလုံးမလုံးတဲ့သူဆယ်ကျော်သက်မိန်းကလေး၄ယောက်အတွက်တက်ခွဲကန်းထဲမှာဒီဖန်တီးခဲ့တဲ့မျိုးပွားအင်္ဂါတွေကိုခွဲစိတ်တက်ဆင်ပေးခဲ့ပေါ်အသေးစိတ်ကိုစောင်းပါတစ်ခုမှရေးထားပါတယ်။နောက်စောင်းပါတစ်ခုမှတော့ဒီကင်ဆာယောဂါကြောင့်ခွဲစိတ်ဖယ်ရှားခဲ့ရတဲ့နှာခေါင်းရဲ့အစိတ်အပိုင်းတချို့ကိုသိပ္ပံပညာရှင်တွေကပြန်လည်တက်ဆင်ပေးနိုင်ခဲ့တဲ့အကြောင်းတွေကိုရေးသားဖော်ပြထားပါတယ်။ဒီလိုမျိုးအစားထိုးမှုနှစ်ခုစလုံးအတွက်အစားထိုးမဲ့အစိတ်အပိုင်းပုံစံနဲ့အရွယ်အစားတူသုံးဖက်မြင်ဉာဏ်ပုံစံကိုသိပ္ပံပညာရှင်တွေကစတင်ဖန်တီးခဲ့ပါတယ်။အဲ့ဒီသုံးဘက်မြင်ဉာဏ်ကလည်းဒီလူနာရဲ့ကိုခဏအစိတ်အပိုင်းထဲမှာတဖြည်းဖြည်းပျော်ဝင်အသားကျသွားနိုင်တဲ့ပစ္စည်းမျိုးကိုသုံးပါတယ်။အဲ့ဒီနောက်လူနာရဲ့ကြွက်သားနဲ့တ िश्यू စားတွေကိုယူပြီးတော့ခုနကဖန်တီးထားတဲ့သုံးဘက်မြင်ဉာဏ်ပေါ်မှာဖုံးအုပ်သွားအောင်လို့မွေးယူခဲ့ပါတယ်။သတင်းဘက်ပိုင်းအကြဖန်တီးထားတဲ့အင်္ဂါအစိတ်အပိုင်းအတုပေါ်မှာလူနာရဲ့ကြွက်သားတ िश्यू တွေဖုံးလွှမ်းသွားပြီဆိုတော့မှလူနာစီမအစားထိုးတက်ဆင်ပေးခဲ့တာဖြစ်ပါတယ်ရှင
်။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မသိင်္ဂီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုပြောပြပါမယ်။ကမ္ဘာစီးပွားရေးပြန်လည်နှိုးထားဖို့အတွက်ဆက်လက်ရုန်းကန်နေရတဲ့အချိန်မှာအာရှတိုက်ကတော့အလားအလာကောင်းတွေဆက်ရှိနေပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာလည်းတိုးတက်မှုနှုန်းဟာမြင့်မားနေဆဲပဲဖြစ်ပါတယ်။ဒေတာရင်းနယ်မြေပိုင်ဆိုင်မှုပြည်ပခါတွေရှိနေပေမဲ့ကမ္ဘာစီးပွားရေးနဲ့နှိုင်းယှဉ်ရင်ဒေတာရင်းပူပေါင်းဆောင်ရွက်မှုတွေကရှေ့ကိုအလွန်ရောက်နေတယ်လို့တရုတ်ဝန်ကြီးချုပ်ကနေပြီးတော့တရုတ်နိုင်ငံမှာခြားသာပြည်နယ်ကပြုလုပ်တဲ့နိုင်ငံတကာစီးပွားရေးညီလာခံအတွင်းပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့ဟောင်ကောင်ကနေ VOE သတင်းတော် Rebecca Valley သတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်ဝန်ကြီးချုပ် Lee Kuk-chan ဟာဘောက်စီးပွားရေးညီလာခံမှာအာရှဒေသနိုင်ငံ50ကစီးပွားရေးသမားတွေနဲ့နိုင်ငံရေးသမားတွေကိုခြားသာပြည်နယ်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ဘောက်ညီလာခံဟာကမ္ဘာစီးပွားရေးညီလာခံပုံစံလိုမျိုးဒေသတွင်းစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာတော့ဝန်ကြီးချုပ်လီကအာရှနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ကုံသွယ်မှုတွေပိုပြီးလှုပ်သွားဖို့လိုအပ်တယ်ဆိုတာကိုအလေးပေးပြောကြားသွားခဲ့ပါတယ်
။過去10多年亞洲區規模貿易
ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာရှဒေသအတွင်းကုံသွယ်ရေးဟာ American Dollar 1 trillion ကနေ3 trillion အထိတိုးမြင့်လာခဲ့ပါတယ်။အာရှနိုင်ငံရဲ့စုစုပေါင်းကုန်သွယ်မှုပမာဏအစုဆရာဟာလဲ30ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိတိုးလာခဲ့ပါတယ်။ဒါပေမဲ့ဒါဟာဥရောပသက်မဲ့ကအတွင်းကုန်သွယ်မှုတွေတော့အများကြီးနည်းနေပါသေးတယ်
။တရုတ်နိုင်ငံကသူ့ရဲ့အနောက်ဘက်နဲ့တောင်ဘက်မှာရှိတဲ့အိန္ဒိယနိုင်ငံတွေနဲ့ပို့ပြီးတော့ချိတ်ဆက်လာနိုင်အောင်အခြေခံအဆောက်အုံစီမံကိန်းတွေပို့ပြီးလုပ်ကြဖို့စီရင်ပြောဆိုနေပါတယ်။ပို့ဆောင်ဆက်သွယ်ရေးနဲ့စွမ်းအင်ဆက်နွယ်မှုတွေကကုန်သွယ်ရေးကိုအထောက်အကူပေးသွားလိမ့်မှာဖြစ်တဲ့အချိန်ထဲမှာပဲ။ဝန်ဆောင်မှုနဲ့ဗဏ္ဍာငွေကြေးဆိုင်ရာကုမ္ပဏီတွေကိုဆွဲဆောင်တဲ့အနေနဲ့လွတ်လပ်စွာကုန်သွယ်မှုစုံတည်ဆောက်ဖို့အတွက်တရုတ်နိုင်ငံကမြင့်တင်ဆောင်ရွက်နေပါတယ်။တရုတ်နိုင်ငံမှာတော့မနစ်တုံးကလွတ်လပ်စွာကုန်သွယ်ခွင့်ပြုတဲ့မြို့အဖြစ်နဲ့ရှန်ဟိုင်းမြို့ကိုသတ်မှတ်ပေးခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့တခြားမြို့အတော်များများဟာလည်းအဲ့လိုလွတ်လပ်စွာကုန်သွယ်ခွင့်ရဖို့အတွက်တောင်းဆိုတာတွေရှိလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကပြုလုပ်ခဲ့တဲ့ Pacific ဒေသတွင်းနိုင်ငံများလွတ်လပ်စွာကုန်သွယ်မှုအဖွဲ့ TPP မှာအခုချိန်ထိတရုတ်နိုင်ငံကိုထည့်သွင်းထားခြင်းမရှိသေးပါဘူး။တရုတ်နိုင်ငံကိုလွတ်လပ်တဲ့ဈေးကွက်အလုံသမားအာမခံနဲ့တဘောပဝန်းကျင်ကာကွယ်ထိန်းသိမ်းစောင့်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေမပြည့်မီဘူးလို့ရှုမြင်ထားတာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ TPP အဖွဲ့ဝင်ဖြစ်ဖို့မဖြစ်ဖို့နဲ့ပတ်သက်ပြီးတော့ဘာမှယတိပြတ်ဆုံးဖြတ်ချက်မချသေးဘူးလို့ တဝန်ကြီးချုပ်လီကုတ်ချန်ကကြာသပတေးနေ့ကပြောပါတယ
်中国对跨太平洋战略经济伙伴关系协定
TPP အနေနဲ့ကမ္ဘာကုန်သွယ်ရေးသာဓုညီမျှပြီးလွတ်လပ်စွာကုန်သွယ်မှုဝန်ကျင်ကိုအထောက်အကူဖြစ်နေသည့်မြန်မာပလုံတရုတ်နိုင်ငံအနေနဲ့လည်းဒီအပေါ်မှာဝန်တာမှာပါ
တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနေကွေတာနဲ့ကြုံနေရတဲ့အချိန်မှာအခုလိုမျိုးဝန်ကြီးချုပ်လီကုတ်ချန်ကပြောလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးကိုဈေးကွက်စီးပွားရေးစနစ်ကိုဥတီတဲ့စီးပွားရေးစနစ်ပုံစံလုံးဝပြောင်းလဲသွားတာမျိုးလှုပ်သွားဖို့အတွက်တရုတ်အစိုးရခေါင်းဆောင်ပိုင်းတွေကတန်တိထန်ချမှတ်ထားပါတယ်တရုတ်နိုင်ငံကသူ့နိုင်ငံအတွင်းမှာလှုပ်သွားဖို့ကြိုးစားနေတဲ့ပြည်ပင်ပြောင်းလဲပုံစံတွေဟာ TPP လိုဒေသရင်းကုန်သွယ်ရေးသဘောတူစာချုပ်ပါရည်မှန်းချက်တွေနဲ့ကိုက်ညီမှုရှိတယ်လို့အကဲကတ်တွေကမှတ်ချက်ချပါတယ်လီဂန်လျူဟာဟောင်ကောင်မှာရှိတဲ့ ANZ ဘဏ်ရဲ့စီးပွားရေးပညာရှင်ဖြစ်ပါတယ
်။ China would like to participate in the US-led TPP process. So as China will
not. ပြည်နယ်ကအမေရိကန်ဥဆောင်တဲ့ TPP လွတ်လပ်စွာကုန်သွယ်မှုအဖွဲ့မှာပါချင်ပါတယ်။ဒီလိုဆိုရင်အနာဂတ်မှာအကြီးဆုံးလွတ်လပ်စွာကုန်သွယ်မှုဇုံတွေတဲကတစ်ခုဖြစ်လာမယ် TPP အဖွဲ့မှာကြံခဲ့မှာမဟုတ်ပါဘူး။ဒါပေမဲ့အကုန်လုံးကတရုတ်နိုင်ငံဟာစီးပွားရေးပြည်ရင်ပြောင်းလဲမှုတွေနဲ့ပြန်လည်ဖွဲ့စည်းမှုတွေကိုမြန်မြန်လုပ်သွားဖို့ဆုံးဖြတ်ထားတယ်ဆိုတာကိုလည်းပြသနေပါတယ်
။ဒေသတွင်းပူးပေါင်းဆောင်ရွက်မှုလုပ်တဲ့နေရာမှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုတရုတ်ဝန်ကြီးချုပ်လီကဝန်ခံပြောကြားသွားခဲ့ပြီးတော့ဒေသတွင်းမှာမကြာခဏဆိုသူနေမီပိုင်ဆိုင်မှုအငင်းပွားတာတွေကတခြားကဏ္ဍတွေမှာလည်းအနောက်ရှက်တွေဖြစ်စေတယ်လို့သူကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ဒီလိုအငင်းပွားနေတဲ့ပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းသွားမှာဖြစ်တယ်လို့သူကထပ်လောင်းပြောကြားခဲ့ပေမဲ့လည်းတောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းတည်ငြိမ်မှုကိုထိခိုက်စေမဲ့ရန်စောင့်မှုတွေကိုတော့ခက်တင်းတင်းတုံ့ပြန်သွားမှာဖြစ်တယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ
VOA ကနေစနေနေ့ညဘက်အစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်သတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်မင်္ဂလာပါရှင်ဒီတပတ်တော့မြန်မာနိုင်ငံမှာနှီးဆက်လာပြီလို့ပြောရမလားဒါမှမဟုတ်အချိန်ဆွဲလွန်းတယ်လို့ဆိုရမလားအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားကငြိမ်းချမ်းရေးဆွေးနွေးပွဲပါဒါနဲ့ပတ်သက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဘလို့သုံးသပ်ကြတယ်လဲဆိုတာကိုအရင်ဆုံးတင်ပြချင်ပါတယ်ဆောင်းမရှင်လဝီဝမ်က Army demands complicate ceasefire talks မြန်မာစစ်တပ်ဟာရှုတ်ထွေးပွေလီတဲ့အပြစ်ခတ်ရစက်ရေးဆွေးနွေးမှုမျိုးကိုလိုလားနေတယ်ဆိုပြီးသူ့ဆောင်းပါးကိုအစာချီထားပါတယ
်စနေနေ့ကဆက်လို့မြန်မာဆွေရဘက်ကတာဝန်ရှိသူတွေစစ်တပ်ထိပ်ပိုင်းအရာရှိတွေလူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဘုံတူညီတဲ့ပြစ်ခတ်ရစဲသဘောတူညီချက်တစ်ခုရဖို့ဆွေးနွေးကြပါတယ်တိုင်းရင်းသားတွေဘက်ကအဆိုပြုထားတာရောဆွေရဘက်ကအဆိုပြုထားတာတွေပါအားလုံးကိုထပ်သွင်းညှိနှိုင်းနေကြတာပါဆွေးနွေးပွဲ၃ရက်မြောက်တဲ့နေ့တနင်္လာနေ့ရောက်လာချိန်မှာတော့မူလချုပ်တင်စီစဉ်တယ်လို့နှစ်ဖက်အဆိုပြုထားချက်တွေကိုညှိနှိုင်းတဲ့နေရာမှာအနာဂတ်တစ်မျိုးသားလုံးပြစ်ခတ်ရစဲကိစ္စပေါ်စစ်တပ်ကနေလိုလားတဲ့အချက်6ချက်ပါထုတ်ပြန်ကြေညာချက်ကရှုပ်ထွေးမှုတွေဖြစ်စေခဲ့တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ဒီကြေညာချက်ကအရင်ရင်ကလေးကစစ်တပ်ကလိုလားနေတဲ့အချက်တွေကိုထပ်မံပြောဆိုထားတာလည်းဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နိုင်ရလိမ့်မယ်လို့လည်းအဲ့ဒီမှာဆိုထားပါတယ်စစ်ဆေးရကရေးဆွဲထားတဲ့ဒီမူဟာဒီမိုကရေစီနည်းလမ်းမကျဘဲလူမျိုးစုဒေသတွေအားလုံးဟာနေပြည်တော်မှာရှိတဲ့အစိုးရအောက်မှာရှိရမယ်ဆိုတဲ့သဘောဖြစ်နေပါတယ်တိုင်းရင်းသားဖွဲ့16ဖွဲ့ကိုကူစားပြုတဲ့အမျိုးသားလုံးပြစ်ခတ်ရစေညှိနှိုင်းမှုဖွဲ့ NCCTO ဦးဆောင်သူနိုင်အောင်စာကတော့ဦးအောင်မင်းခေါင်းဆောင်နဲ့သမ္မတဦးသိန်းစင်ရဲ့ညီငယ်ရေးဖွဲ့ဆောင်မှုကော်မတီဆိုတာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့စစ်ခေါင်းဆောင်တွေကနေတိုင်းရင်းသားတွေပေါ်ထားရှိတဲ့ viewer တွေကိုပူပေါင်းအကောင့်ထဲပေါ်ပေးနေကြတာပဲလို့ပြောဆိုတဲ့အကြောင်းရေးသားထားတာကိုတော့ ARI online စာမျက်နှာမှာဖတ်ရှုလို့ရပါတယ်ခင်ဗျာ
တခါကုလသမဂ္ဂစာနာမှုစာဆောင် IRIN မှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးရေချိန်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစု130ကျော်စလုံးကတိဒါထင်ရှားတဲ့ပြုပြင်ပြောင်းလဲမှုရလဲတစုံတရာသူတို့စီမှာမတွေ့ရသေးဘူးလို့ပြောဆိုနေတဲ့အကြောင်းဆောင်းပါးမှာဆိုထားပါဗျ
။အစိုးရဟာနေပြည်တော်ကနေဘာတွေပြောနေမှန်းတော့မသိဘူး။ကျွန်တော်တို့ဒေတာကတော့ဘာမှမပြောင်းလဲဘူး။ကြေစကားတွေပဲပြောနေပြီးဘာမှလက်တွေ့အကောင့်ထဲမဖော်တော့အစိုးရဘောပို့ပြီးအယုံကြည်နေလာတယ်လို့ချင်းတိုင်းရင်းသားခေါင်းဆောင်တူကိုကိုကားဖော်ပြပါဗျ။1962ကနေ2011ခုနှစ်အထိကြာမြင့်ခဲ့တဲ့စစ်အုပ်ချုပ်ရေးရလတ်အဖြစ်တိုင်းရင်းသားဒေသတွေမှာကြံရစ်တဲ့မြေမြုပ်မိုင်းတွေနဲ့နိုင်ငံတကာစီးပွားရေးပိတ်ဆို့မှုတွေသာဖြစ်တယ်လို့လည်းဆိုပါတယ်။ လမ်းပန်းဆက်သွယ်ရေးခက်ခဲပြီးအပြန်အလှန်ထိတွေ့ရောက်ပေါက်မှုနည်းလာတဲ့အတွက်တိုင်းရင်းသားစည်းလုံးညီညွတ်မှုကင်းမဲ့နေသလိုဒီအကြောင်းကြောင့်တိုင်းပြည်ငြိမ်ဝှေ့ပြပြမှုထိခိုက်စေတယ်လို့လည်းအစိုးရဆွေဆွေမြဲမြဲယုံကြည်နေတယ်လို့យေတာထားပါတယ်တိုင်းရင်းသားနိုင်ငံရေးသမားတချို့ကတော့ဗဟိုနဲ့ဒေသန္တရအစိုးရတွေထဲမှာပြောင်းလဲကိုမလိုလားသူအများပြားရှိနေသေးတယ်လို့လည်းယူဆထားကြပါတဲ့ဒါပေမဲ့သမရဥသိန်းစိန်လက်ထက်မှာပြောင်းလဲတိုးတက်မှုတွေရှိနေတယ်လို့ယုံကြည်သူတွေလည်းရှိနေတဲ့အကြောင်းយေတာထားပါတယ်
။နောက်ထပ် IRIN သတင်းတပုတ်မှာလည်းမြန်မာနိုင်ငံလက်ပိုင်းမှာအစားအစာငတ်မှုခေါင်းမမှုနဲ့ကြုံနေရတဲ့အကြောင်းយေတာထားတာကိုလည်းဆက်ပြောပြခြင်းပါတယ်
။မြန်မာနိုင်ငံအလဲပိုင်းမှာစားတောက်ကုန်တွေရှားပါလာတာကြောင့်လူတွေကိုအငတ်ဘေးတွေ့စေတာအာဟာရမပြည့်ဝစေတာနဲ့အကျွေးတင်တာတွေကိုဖြစ်စေတယ်လို့ဆောင်းပါးကိုစထားပါတယ်။ပကံမြို့ကအသက်30အရွယ်မတ်ကြီးထေးကတော့ထမင်းတလုတ်စားရဖို့ကသူတို့အတွက်နေ့စဉ်နေ့တိုင်းခေါင်းခဲเสียပြဿနာဖြစ်နေတယ်လို့ပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေပူးတွဲလုပ်ခဲ့တဲ့2014ခုနှစ်စစ်တမ်းမှာတော့မြန်မာနိုင်ငံအလဲပိုင်းကအင်ဂျီ 18.5 ရာခိုင်နှုန်းဟာစားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီစစ်တမ်းအရမြန်မာနိုင်ငံအလဲပိုင်းကအသက်9နှစ်အောက်ကလေး 12.3 ရာခိုင်နှုန်းဟာဆိုရင်စရာအဟာရမပြည့်ဝတဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါအပြင်စားတောက်ကုန်တွေဈေးကြီးတဲ့အတွက်အကျွေးတင်ပြီးဆံဝယ်ဖို့အတွက်အတိုးဘက်လောက်များများပတ်စံချီးပြီးဝယ်နေရကြောင်းသူတို့ဒေသမှာအဲ့ဒီလိုပဲဖြစ်တယ်လို့အသက်48နှစ်အရွယ်လယ်သမားဦးဖြူဝင်းကလည်းပြောထားပါတယ်။အခုလိုဖြစ်ရတာဟာရေရှားပါမှုနဲ့ရာသီဥတုမမှန်တာတွေကြောင့်ဖြစ်ပြီးရေရှည်ဖြူဟာချပြီးဖြည့်ရှင်းသွားဖို့လိုအပ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ
်။အတန်းအခုဆက်ပြီးတော့မြန်မာနိုင်ငံမှာသတင်းနဲ့အင်တာနက်လွတ်လပ်မှုအခြေအနေတွေဘလောက်ရှိနေပြီလဲဆိုတာကိုလည်းပြောပြပါဦးမယ်။ The Guardian သတင်းစာကြီးမှာမကြသေးခင်တုန်းကမြန်မာအာဏာပိုင်တွေကနေသတင်းသမားတွေကိုဖမ်းဆီးထောင်ချခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာသတင်းစာတွေကမျက်နှာဖုံးတွေမှာအမဲရောင်တွေဖော်ပြခဲ့ကြပြီးတော့ဒါဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေဆိုးဝါးလာနေတာရဲ့နောက်ဆုံးအရေးလက္ခဏာဖြစ်တယ်လို့ဆောင်းပါးကိုရေးသားထားပါတယ
် DVV သတင်းတော်ဥဇော်ဖေဖန်စီခံရတာနဲ့ပတ်သက်ပြီးဒေသခံအန်နာပိုင်တွေကသတင်းသမားတွေရဲ့အလုတ်ကိုဟန်တာတာတွေဖန်စီအရေးယူခံအောင်လုပ်တာတွေဟာလက်ခံနိုင်စရာမရှိဘူးလို့ RSF နေစည်းမချသတင်းသမားများအဖွဲ့ရဲ့ Asia Pacific Director Benjamin Ismail ကပြောထားပါတယ်ဥဇော်ဖေကိုပြန်လွှတ်ပေးဖို့ဒေသခံအန်နာပိုင်တွေကိုတောင်းဆိုသလိုသတင်းလွတ်လပ်ခွင့်ကိုနေရာတိုင်းမှာဒန်းတူလေးစားမှုရှိရဲဆိုတာသိကြအောင်လုပ်ပြဖို့မြန်မာအစိုးရကိုသူကတောင်းဆိုထားပါတယ်။ဒါအပြင်ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးလို့တောက်ကြနေကသတိပေးလိုက်ပြီးတကဘာလုံးကိုလည်းမြန်မာအစိုးရကိုအနိကစောင့်ကြည့်ဖို့အစိုးရအနေနဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုတရားဖြစ်လာအောင်ရှောက်လှမ်းခြင်းသလားဒါမှမဟုတ်ဒီမိုကရေစီအယောင်ဆောင်ထားတဲ့အာဏာရှင်နိုင်ငံမျိုးကိုသွားခြင်းသလားဆိုတာကိုမေကွန်ထုတ်ကြဖို့တိုက်တွန်းထားတာကိုဖော်ပြထားပါတယ်။ Daily 11ရဲ့ Editor ချုပ်ကိုဝေဖြိုးကတော့ DVB သတင်းထုတ်ကိုဖန်ဆီးတာနဲ့သတင်းသမားတွေအပေါ်မကြသေးခင်ကအနှောင့်အယှက်ပေးတာတွေကိုကန့်ကွက်တဲ့အနေနဲ့သူတို့ရဲ့သတင်းစာမျက်နှာပုံးကိုအမဲရောင်နဲ့ဖော်ပြထားတယ်လို့ဆိုပါတယ်
။တစ်ဆက်တည်းပဲမြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကကျိန်စာလားအခွင့်လန်းလားဆိုတဲ့ခေါင်းစဉ်နဲ့စောင်းမအိုတော့ Jillian Ciot က Al Jazeera Online စာမျက်နှာမှာရေးသားထားပါတယ်။
မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကကျိန်စာလားအခွင့်အလမ်းလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ဆောင်းပါးရှင် Jillian C. Yoka Al Jazeera Internet စာမျက်နှာမှာရေးသားထားတာတွေ့ရပါတယ်။ရသဆိုးရဖြစ်လာပြီးတဲ့နောက်မီဒီယာထိန်းချုပ်မှုတွေရုပ်သိမ်းလိုက်တာအင်တာနက်ကိုလွတ်လပ်ကြီးနိုင်တာနိုင်ငံသားသတင်းဌာနတွေမြန်မာနိုင်ငံထဲဝင်လာတာစတဲ့မီဒီယာလွတ်လပ်ခွင့်ရလာတဲ့အခြေအနေတွေကိုပြောထားပါတယ်။ဒါပေမဲ့အဲ့ဒီလွတ်လပ်ခွင့်တွေနဲ့အတူပြန်ပေးရတာတွေလည်းရှိတယ်လို့ဆိုထားပြီးအထူးသဖြင့်လူနည်းစုဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ပြောဆိုမှုတွေအင်တာနက်မှာကြေကြေပြန့်ပြန့်ဖြစ်လာတာတွေကိုဖော်ပြထားပါတယ်။ဒီလိုအန်ဒီရဲ့ဖြစ်စေတဲ့ပြောဆိုချက်တွေကိုစင်စစ်ဖျက်တောက်ဖို့ဆန္ဒမရှိတာဟာအခြေအနေကိုတုံ့ပြန်ဖို့ပိုပြီးတော့ခက်ခဲစေတယ်လို့လည်းဆိုပါတယ်။အမုန်းတရားပွားစေတဲ့ပြောဆိုချက်တွေပေါ်တနေရာနဲ့တနေရာတရားစီရင်ပိုင်ခွင့်ကလည်းအတော်လေးကိုကွာခြားတယ်လို့ဆိုပါတယ်။ချီလီ၊ကနေဒါနဲ့နယ်သာလန်တို့နိုင်ငံတွေမှာလူနည်းစုတွေအပေါ်အမုန်းပွားစေတဲ့လုံခြုံရေးပြောဆိုမှုတွေကိုပြစ်မှုမြောက်တယ်လို့ဥပဒေအရကြေကြေပြန့်ပြန့်ပြဋ္ဌာန်းသတ်မှတ်ထားပြီးတော့အိန္ဒိယနိုင်ငံမှာတော့ပြည်သူလူထုတည်ငြိမ်အေဂျင်စီကိုထိခိုက်စေမဲ့ပြောဆိုချက်တွေကိုကန့်သတ်ထားတယ်လို့ဆိုပါတယ်။ဆောင်းပါးအဆုံးမှာတော့အမုန်းပွားစေတဲ့ပြောဆိုချက်ဟာလူခွင့်ရေးမဟုတ်ပဲအစိုးရကပထမဆုံးတားဆီးပိတ်ပင်ရမယ့်အရာဖြစ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ။
အခုတခါအာရှပစိဘိတ်လုံခြုံရေးနဲ့စီးပွားဖွံ့ဖြိုးရေးဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံအကြောင်းဆောင်းပါးရှင် Les Raphael ရေးသားထားတာကို brookings.edu မှာဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စုအထက်လွှတ်တော်အာရှပစိဖိတ်နိုင်ငံရေးရာနဲ့ကုန်သွယ်စည်းပွားရေးကော်မတီစစ်မှဆောင်းပါးရှင်ရဲ့ထွက်ဆိုချက်ဖြစ်ပါတယ်အဓိက၄ချက်ကိုပြောထားတာတွေ့ရပါတယ်နံပါတ်၁မြန်မာနိုင်ငံအသွင်ကူးပြောင်းမှုအောင်မြင်ရေးဟာပြည်တွင်းပဋိပက္ခရစဲရေးအပေါ်မှာအဓိကမူတည်နေတယ်လို့ဆိုပါတယ်ဒါဟာသမရဥသိန်းစင်အစိုးရရဲ့ထိတ်တန့်ဦးစားပေးညှိနှိုင်းချက်တည်းဖြစ်ပေမဲ့မျှော်လင့်နေရသလို2015ရွေးကောက်ပွဲအမိမဖြစ်နိုင်ဘူးဒီထက်ပိုပြီးကြာမယ်လို့သူခန့်မှန်းထားပါတယ်ဒီအတွက်ပြည်ပနိုင်ငံတွေကဖိအားပေးမှုတွေပြည်ပခဒေသအတွင်းဖွံ့ဖြိုးရေးလှုပ်ဆောင်ပေးနေတာတွေဟာကောင်းကျိုးတဲ့ဆိုးဖြစ်တွေကဖြစ်နိုင်တယ်လို့ဆိုထားပါတယ်။နံပါတ်1အစတုန်းကလက်ညှိုးထောင်ခေါင်းငိတ် Rubber Stamp Parliament လို့ခံမှန်းခဲ့ရတဲ့လွှတ်တော်ဟာအခုအခါမှာဒေါ်အောင်ဆန်းစုကြည်နဲ့လွှတ်တော်ဥက္ကဋ္ဌဦးစွေမန်းတို့ရဲ့ကိုရေးစွမ်းဆောင်မှုတွေကြောင့်အချိန်အဝါမြင့်တက်လာခဲ့ပါတယ်လို့ဆိုထားပါတယ်။သူတို့ဟာအုပ်ချုပ်ရေးပိုင်းကိုတောင်မှလွှမ်းမိုးနိုင်တဲ့အင်းအားတစ်ခါတစ်ခါတွေ့လာရတယ်လို့လည်းဆိုပါရယ်နံပါတ်3သယံဇာတပေါ်ကျွယ်ဝတဲ့မြန်မာနိုင်ငံမှာလူသားအရင်းအမြစ်ထက်သဘာဝအရင်းအမြစ်ထုတ်လုပ်မှုကိုအလေးထားနေတာဟာမသင့်လျော်ဘူးလူသားစွန့်ရီမြန်မာအောင်တိဆောက်နိုင်ဖို့အရေးကြီးတယ်လို့ဆိုပါရယ်နောက်ဆုံးနံပါတ်4အချက်ကတော့ပြည်ပအထောက်ပံ့နေအစောတလျင်ပုံအော်ပေးနေမှုဟာလည်းပဲအသွင်ကူးပြောင်းရေးကိုလမ်းလွဲသွားနိုင်တယ်လို့ထောက်ပြထားပါရယ်ပေါ်လ်စီဆုံးဖြတ်ချက်တွေကိုတကယ်အကောင့်အထည်ဖော်ပြခွင့်ရှိသူမြန်မာနိုင်ငံအစိုးရထဲမှာလူ20တောင်မရှိဘူးလို့ဆိုပါတယ်သူတို့ဒီဘင်းမူဝါဒရေးရာကိုသုံးသပ်ဆန်းစစ်နိုင်တာထက်အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကိစ္စနောက်နှစ်ရွေးကောက်ပွဲကျင်းပမဲ့ကိစ္စပြည်ပအခုကြီးစီမံခန့်ခွဲရေးကိစ္စတွေနဲ့သာပိုပြီးအလုံးရှုံနေရတယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
အခုနောက်ဆုံးတင်ပြပေးချင်တာကတော့ The National Geographic စာဆောင်မှာဖော်ပြထားတဲ့မြမခီးသွွားလုပ်ငန်းကိစ္စပါမြန်မာနိုင်ငံမှာကဘာလက်ခီးသွွားတွေအပေါ်ဝန်ဆောင်မှုလုပ်ငန်းတွေတိုးများလာတာနဲ့အတူတဘာဝပတ်ဝန်းကျင်နဲ့လိုက်ရောညှိထွေတည်ရှိနေတဲ့ဖြစ်စဉ်တွေပေါ်အန္တရာယ်တွေကြာရောက်နေစေတဲ့ဆိုပြီးရေးသားထားပါတယ်
။ကဘာလက်ခီးသွွားတွေအတွက်တကားတွေဖွင့်ပေးလိုက်တာနဲ့အတူဖြစ်ပေါ်လာတာကတော့ဟိုတယ်တည်ဆောက်မှုတွေလေတုညဉ့်ညက်မှုနဲ့လိုက်လျောညှိထွေရှိနေတဲ့တဘာဝပတ်ဝန်းကျင်တွေပျက်စီးဆုံးရှုံးမှုတွေဖြစ်စေပါတယ်လို့ဆိုပါတယ်။အင်းလေးမှာဆိုရင်မနေ့လေယောင်ကြီးထွက်တာနဲ့ကြေးရွာသားတွေဟာကဘာလက်ခီးသွွားတွေလိုက်ပါလာမဲ့လှေတွေကိုစောင့်နေကြပါပြီ။သူတို့တွေဟာရိုးရာဝတ်စုံတွေအပြည့်ဝတ်ဆင်ထားပြီးတော့ဒေသရိုးရာငါးဖက်နဲ့ပုံတံလှုပ်ပြီးဓာတ်ပုံရိုက်ခံဖို့စောင့်နေကြတာဖြစ်ပါတယ်။ဓာတ်ပုံရိုက်သူတွေထံကနေမပြောပါတော့တဲ့ငွေကြေးတွေသူတို့ရရှိကြပါတယ်လို့ဆိုပါတယ်။နေယောင်နောက်ခံမှာစစ်ဆေးတုပ်ထားတဲ့အုတ်ထုပ်အနားဝိုင်းဝန်းကြီးတွေစောင့်ထားပြီးတော့ခြေတစ်ဖက်ကတက်ကိုချိတ်ပြီးတော့လှော်ခတ်နေတဲ့ပုံတံဟာမြန်မာဆိုတဲ့ postcard တွေပေါ်မှာတွေ့နေရသလိုပေါ့လို့ဆိုပါတယ်မြန်မာနိုင်ငံဟာလွန်ခဲ့တဲ့၄နှစ်တာကာလအတွင်းပြင်ပကဘာနဲ့တကားဖွင့်ပေးခဲ့တာပါနိုင်ငံသားကဘာလက်ခီးသွွားလုပ်ငန်းဟာတိုင်းပြည်အတွက်ငွေမာရရှိစေဖို့အဓိကအရေးပါတယ်ဆိုပြီးတော့အားပေးခဲ့တာလည်းဖြစ်ပါတယ်အင်းလေးကန်ကြီးရဲ့မြောက်ဖက်မှာရှိတဲ့တောင်ယာလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုကြတဲ့ညောင်ရွှေမှာဆိုရင်လည်းပြီးခဲ့တဲ့နှစ်အတွင်းဟိုတယ်တွေအလုံး90လောက်တည်ဆောက်ခဲ့ကြပါတယ်ကံရဲ့ဘေးတစ်ချောက်အစိုးရပိုင်းမြေပေါ်မှာလဲနောက်ထပ်ဆောက်ဖို့စီစဉ်နေတာတွေတွေ့ရပါတယ်။အင်းလေးကတန်ခါးတဲ့တူကတော့အရင်ကဆိုရင်ငါးတွေအများကြီးဖမ်းမိပေမဲ့အခုတော့အရင်လိုမဟုတ်တော့ဘူးလို့ပြောပါတယ်။ငါးဖမ်းရတဲ့အချိန်နေရေပေါ်မှာပြေးနေတဲ့ဗုဒ္ဓတွေများလာတဲ့ကိစ္စစတာတွေကိုသူသတိထားမိပုံမရပါဘူး။သူသိရကတော့အရင်ကမတူတဲ့ပြောင်းလဲမှုတွေဖြစ်နေတယ်ဆိုတဲ့အချက်ပဲစသဖြင့်ရေးသားထားပါတယ်။
အပြည့်အစုံကိုတော့ nationalgeographic.com မှာဖတ်ရှုနိုင်ပါတယ်လို့ပြောကြရင်းနဲ့ပဲဒီတစ်ပတ်ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုအဆုံးသတ်ပါပါရှင် VOA ကနေဆက်ပြီးတော့အသံလွှင့်နေတာဖြစ်ပါတယ်မကြာခင်မှာတော့တိုင်းရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ24 kHz 1213ညလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စင်တင်ဆက်နေကြဖြစ်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမတ်သိန်ကြီးထိုင်းနဲ့တူဦးကျော်စန္တာကအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါဒေါ်ရရှိမြတ်ဗျာတူတက်ဖွံ့ဖြိုးမှုတွေရှိနေပြီလို့ကြားကြနေရတဲ့မြန်မာနိုင်ငံမှာဒီတူတက်ဖွံ့ဖြိုးမှုတွေဟာတိုင်းရင်းသားဒေသတွေစုကိုဘာမှမရောက်ဘူးဆိုတဲ့ညှိတွားဆောင်လဲတစ်ချိန်တည်းကြားနေရပါတယ်တစ်ချိန်တည်းမှာပဲဒီငင်းညာရေးမရသေးတဲ့တိုင်းရင်းသားဒေသတွေမှာရင်းနှီးမြှုပ်နှံမှုလှုပ်တဲ့ကိစ္စတွေဟာလည်းပဲတိုင်းရင်းသားတွေအတွက်အကျိုးမရှိပဲအကျိုးအမြတ်မထွက်ဖက်နဲ့အကျိုးရုပ်စေတဲ့ဆိုးပြစ်တွေသာဖြစ်ထွန်းစေတယ်လို့ဆိုနေရပါတယ်ဆိုတော့တိုင်းရင်းသားဒေသတွေဟာစီပွားရေးလုပ်လဲမကောင်းဘူးစီပွားရေးရောက်တိုးတက်မှုလဲမရှိဘူးဆိုတဲ့ဘောဖြစ်နေပါတယ်ဒါကိုကျွန်တော်ကောင်းအောင်ဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးဖို့ဖြစ်ပါတယ်အပြစ်ရှာတဲ့ဆွေးနွေးမှုလို့တော့မထင်လိုက်ပါနဲ့အပြစ်ရှာတဲ့ဆိုတော့လူနာကိုယောဂရှာသလိုရှာတာပါပဲဘယ်လိုကုထုံးနဲ့ကုရမလဲဆိုတဲ့စဉ်းနီးကိုလည်းကျွန်တော်ရနိုင်အောင်အများအကျိုးစားပါတယ်အဲ့ဒါကိုကြိုးပြထားပါစေဒီနေ့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာအဓိကအဖြစ်ကတော့တိုင်းရင်းသားတွေဆွေးနွေးရမှာဖြစ်ပါတယ်ဒီဆွေးနွေးချက်တွေကိုတိုင်းခံဖြစ်ကြပေးမဲ့ပုဂ္ဂိုလ်နှူကလည်းတိုင်းရင်းသားတွေကထင်ရှားတဲ့ပုဂ္ဂိုလ်တွေရေးထားပါတယ်ပထမတူကတော့ဒေါက်တာစလိုင်းလျံမုံစခုံးဖြစ်ပါတယ်ဒီပုဂ္ဂိုလ်ကချင်းမျိုးသားထင်ရှားတဲ့နိုင်ငံရေးကောင်းဆောင်လူဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့နော်ဆူဇနာလှလှဆူဖြစ်ပါတယ်ကရင်အမျိုးသမီးတက်ကြွရေးရတက်ကြွလှုပ်ရှားသူတူဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်မေ့ချင်တာကဒီပုဂ္ဂိုလ်နှစ်ဦးရဲ့သဘောထားကိုအချင်းယုံလေးကျွန်တော်သိချင်တယ်စောစောကကျွန်တော်ပြောတယ်တိုင်းရင်းသားဖွံ့ဖြိုးမှုတွေဟာကနေနာဒီလိုမရောက်ဘူးရင်းနှီးမြှုပ်နှံမှုလုပ်လဲအကျိုးမရှိဘူးဆိုတော့အဆူဟာပန်ပါရဲ့လားကျွန်တော်ပြောတာကိုဆိုတာအချင်းယုံလေးပြောပါအသေးစိတ်ကိုကျွန်တော်ပြန်ပြီးတော့မေးပါမယ်ဟုတ်ကဲ့ဆရာလျံမုံဘယ်လိုသဘောရပါလဲဒီအဆူ
ဟုတ်ကဲ့တူတက်ဖြစ်ဖြစ်မှုဆိုတာတော့စီးပွားရေးပြဿနာဖြစ်ပါတယ်စီးပွားရေးဆိုတာနိုင်ငံကြီးရဲ့ပြတ်လက်အောက်ခံပြဿနာဖြစ်ပါတယ်အဲ့ဒီတွေ့ကြုံကျွန်တော်တို့နိုင်ငံကြီးပြဿနာကိုအရင်ဖြေရှင်းချင်းမပြောဘဲနဲ့ကျွန်တော်တို့တူတက်ဖြစ်ဖြစ်မှုလုပ်မယ်ဆိုတာတော့ကျွန်တော်တို့အခက်အခဲများကြီးတွေ့နိုင်ပါတယ်ကျွန်တော်တို့တိုင်းပြည်မှာခုလက်ရှိချိန်ဆိုင်နေရတဲ့နိုင်ငံကြီးပြဿနာတိုင်းရင်းသားတွေတာမှာတော့ကျွန်တော်တို့ between စစ်ကိုစားရှေ့ဖို့ဖြစ်ပါတယ်အဲ့ဒီတွေ့ကြောင်းကျွန်တော်တို့ဖွင့်ထိုးရေးကိုလုပ်ချင်တယ်ဆိုရင်တူတက်မှုကိုလုပ်ချင်တယ်ဆိုရင် between ချင်းကိုအမြဲဆုံးချုပ်ငင်ဖို့လိုအပ်တယ်လို့ကျွန်တော်ဒါပထမလိုအပ်ချက်ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပြန်မေးချင်တဲ့မေးခွန်းကတချို့အာဏာပိုင်တွေပြောသင်ကြတယ်ဒီသဘုံထားတဲ့ဘာညာဆိုတာသူတို့စီးပွားရေးတိုင်းပြလိုက်ပတ်စံရှိနေဘသူမှလည်းနဲ့မကင်ဘူးဆိုတော့အဆူကိုလည်းကျွန်တော်ပြန်ပြီးစခရင်ကြတာပါဆရာလျံမုံအခုတော့ဒီလောက်နဲ့နားထားပါအောင်ဒေါ်လှလှဆူဒေါ်ဆူဇန်နာဘယ်လိုသဘောရပါလဲခင်ဗျာတိုင်းသားတွေတော့ဖွံ့ဖြိုးမှုမရောက်ဘူးဆိုတာ
โอเคအခုလောလောဆယ်ရောအဲ့ဒီတိုင်းပဲဖြစ်နေပါတယ်ဆိုတော့ဒီဒီချင်းကြီးပေါ့နော်ချင်းမေဘယ်ထိတာခုဒီနဲ့လို့ပြောချက်ဖဲ့စီအတီးတီးရပေါ့နော်ဒီဒီတိုင်းနောက်ခြေသားတွေကိုသွားတာတွေကိုသိရတယ်ရှားရတယ်ဒါပေမဲ့ပေါ့နော်အမ်ဒီလူတို့နဲ့ဘာမှဆွေးနွေးတိုင်နေမရှိဘူး CSO တွေနဲ့လည်းအာဆောင်ရွက်မှုမရှိဘဲနဲ့ဒါကြီးလိုက်ပေါ့နော်ဒီသွားထုတ်တဲ့ဟာမျိုးရှိရဲ့နောက်ပြီးတော့အဲ့လိုသွားထုတ်တဲ့ခါမှလည်းပဲကျွန်တော်သိရတော့ဆိုလို့ရှိရင်ဒီဆန်နေအားထုတ်ဟာပန်းလုပ်တဲ့နိုင်ငံရဲ့ဘာလို့ဒီ NGO ဝန်ထမ်းတွေရဲ့လက်စာအများစုဖြစ်နေတယ်တကယ်တကယ်ကိုးစားပေါ့နော်ဒီ community ရောက်တာ immigrant မှာနေနေဆိုတာကိုလည်းသိရတယ
်ဟုတ်ကဲ့ဆိုတော့ပထမဆုံးဒီသောရရှင်ရေးတဲ့စာရည်လည်းအများကြီးပါအဲ့ထက်တချို့တကယ်တိုင်းရင်းသားဒေသမှာဖြစ်နေတဲ့လက်ရှိအခြေအနေကိုထောက်ပြပြီးတော့ဆွေးနွေးတဲ့စာနှစ်ခုကိုကျွန်တော်အရင်ပြောပြချင်ပါတယ်ပထမတူကတော့စောညင်းချန်းတောင်ငူအစီပိုင်းကရေးလိုက်တဲ့စာဖြစ်ပါတယ်ကျွန်တော်တို့တောင်ငူမြို့အရှိပဲခူးတိုင်းနဲ့ကရင်ပြည်နယ်အပါဝင်ဒေသတစ်လျှောက်မှာကြေးရွာတွေအနားမှာမြမတက်မတော်အခြေဆိုင်တဲ့စခန်းများကညဘက်တွင်ကလဒက်ခောက်သံတုံးခောက်သံများကို15မိနစ်မှတစ်ချိန်ညနေ6နာရီကနေမနက်6နာရီထိပုံမှန်ကြားနေရတာအင်မတန်စိတ်နှောင့်ယှက်ဖြစ်ပြီးစိတ်ပျက်စရာကောင်းပါတယ်တဲ့ဒါလက်ရှိအခြေအနေကိုပြောတာသူရဲ့အတိတ်ပဲသတ်မှတ်ချက်က အုပ်စိုးသူအစိုးရဟာမိမိတို့ကြေးရွာသားများကိုလူစိုးလူမိုက်သခိုးရမြလို့သဘောထားပြီးတညာလုံးမအိပ်ဖဲအကဲခါဆောင်ကြည့်နေတဲ့သဘောကိုဆောင်တယ်ဆိုပြီးတော့သူကသုံးသပ်ပါတယ်သူလက်ရှိတိုင်းရင်းသားအခြေအနေပြောတာနောက်သူကဒေသဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ဝင်လာတဲ့အဖွဲ့အစည်းတွေဟာ project လှုပ်ရှားပြီးတော့လစာကောင်းကောင်းရအောင်ယူရဲဒေသခံကြေးရွာများအတွက်မေမေရဘာတစ်ခုမှအကောင့်ထဲပေါ်ပြတာမရှိသေးပါဘူးတဲ့နောက်တစ်ခုကစီးပွားရေးနဲ့ပတ်သက်ပြီးပြောမယ်ဆိုရင်မြေယာသိမ်းတာအရင်တုန်းကတော့စစ်တပ်အင်အားတိုးချဲ့ဖို့ဆိုပြီးစစ်တပ်ကမြေယာသိမ်းခဲ့တယ်အခုတခါရဲအင်အားတိုးတက်လာရေးအတွက်ဆိုပြီးတော့ရဲတပ်ရင်းတွေကိုတိုးချဲ့လုပ်လာတယ်ဆိုတော့ဒေသခံတွေဟာဘာမှအကျိုးမရှိအကျိုးရုံးနေရတယ်ဆိုတော့သူကဆွေးနွေးပါတယ်ဒါကရင်ပြည်နယ်ကသော်တော်ရှင်စောငင်းချမ်းရဲ့ဆွေးနွေးချက်ဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆ iam စုစန်းနာကိုပဲကျွန်တော်ပြန်ပြီးတော့မေးပြချင်ပထမဆုံးဆ iam ဒီအချိန်နေဘာပြောလို့ပါလဲခင်ဗျာဒါမျိုးတွေတကယ်ပဲဖြစ်နေသလားဘယ်လောက်တောင်ဆွေးနေသလဲဘယ်လိုထိုင်ကြမလဲ
ဟုတ်ကဲ့အခုဆိုလို့ရှိရင်ငင်းချမ်းရဲ့ဆွေးနွေးပွဲတွေချင်းပနေတယ်လုံးနေတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာစစ်တပ်တိုးချဲ့မှုတွေရှိနေတယ်။နောက်ပြီးတော့ပုံမှန်နေဒါမဟုတ်ဘဲနဲ့တချို့ဒေသတွေမှာဆိုလို့ချင်းလုံးဝဟိုစာပေါ့နော်ဒီတိုက်အင်အားကိုအဆက်မကြံပေါ့ချပြီးတော့တိုးချဲ့နေတယ်။ကချင်ပြည်နယ်မှာဆိုလို့ချင်းအခုလောလောဆယ်ပြည်မြေအတွင်းမှာလည်းအပြင်းထန်ပေါ့နော်လက်နက်ကြီးတွေနဲ့ဟိုတိုက်ခိုက်မှုတွေကျူးကျော်မှုတွေလုပ်နေရဆိုတာကိုတွေ့ရတဲ့အတွက်ကြောင့်ဒါအင်မတန်မှငင်းချမ်းရေးတိဆောက်မှုထိခိုက်နိုင်တယ်။နောက်ပြီးတော့ယုံကြည်မှုတိဆောက်မှုကိုလည်းအင်မတန်မှနှောက်နေနေနိုင်ပါတယ်။နောက်ပြီးတော့ဒီလိုမျိုးတက်တွေတိုးချဲ့တာနဲ့တပြိုင်နက်နေရာသိမ်းဆည်းမှုတွေဖြစ်လာတယ်။ပြီးတဲ့အခါမှာဒီငင်းချမ်းမှုအကြောင်းပြုပြီးတော့စီးပွားရေးလုပ်ငန်းတွေဝင်လာတယ်ပေါ့နော်။အထူးသဖြင့်တော့ဒီကရင်ပြည်နယ်နဲ့တင်းနေလာတဲ့အချိန်မှာဆိုလို့ရှိရင်ဓာတ်ပတ်တုတူဖို့တဲ့လုပ်ငန်းတွေအများကြီးလုပ်ကင်လာတယ်။အဲ့လိုလုပ်ကင်တဲ့အခါမှာတည်တည်ချက်ချာဒီရွာသူရွာသားတွေဒီမှာရှိတဲ့ဒေသခံတွေနဲ့လည်းဆွေးနွေးတိုင်ပင်မှုမရှိဘဲနဲ့ပေါ့နော်။လာလုပ်တဲ့အခါမှာဥမာဖြစ်ပြီးတင်းနေလာတဲ့အချိန်မှာဆိုလို့ရှိရင်ကျမတို့ဟိုသွားလဲသွားရောက်ခဲ့တယ်။နောက်ပြီးတော့အိမ်မှာရှိတဲ့ CSO တွေလိုက်ထားတဲ့ဗီဒီယိုအခွေကိုလည်းကျမတို့ကြည့်ရတယ်။ရုပ်တရက်ကြီးပေါ့နော်ဒီ channel ထဲမှာရေမျက်နှာပြင်မြင့်တက်လာအဲ့ရေကလည်းပဲရိုးရိုးရေမဟုတ်ဘူးဒီနှုံးနေပါလေရေတွေဖြစ်တဲ့အတွက်ကြောင့်ဒီပတ်ဝန်းကျင်မှာရှိတဲ့အပင်တွေအကုန်လုံးတွေသွားတယ်။နောက်ပြီးတော့ကြောင်မီသွေးပေါ့ကြောင်မီသွေးတွင်ကနေထွက်လာတဲ့ဓာတ်တူတွေကြောင့်အဲ့ပတ်ဝန်းကျင်မှာရှိတဲ့ရာသီရာသားတွေကလည်းကင်ဆာရောဂါကိုဖြစ်သွားဖြစ်စေတယ်ပေါ့နော်အဲ့ဒါတွေကအကုန်လုံးကျမတို့ဒီအောက်ချင်မှာရှိတဲ့ CSO တွေကနေသူတို့တွေ survey လုပ်ထားတဲ့ research တွေလုပ်ထားတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတွေနဲ့ပတ်သက်အဲ့ဒါတွေကဆိုလို့ရှိရင်ဒီရလောဆယ်လုပ်နေတဲ့ဟို EITI ကလည်းပဲအခုမှစံတော်ဝါဝါပဲရှိသေးတယ် CSR ဆိုတာလည်းလုံးဝခေါင်းထဲမှာမထည့်ထားတဲ့ဒီလိုမျိုးစီးပွားရေးတမားတွေကိုဝင်ရောက်လာတဲ့အတွက်ကြောင့်ဒေသခံတွေအများကြီးထိခိုက်မြင့်လာပါတယ
်ဟုတ်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်အခုတောင်းရင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းဆက်လက်ပြီးတော့ခေါ်ပြကြအောင်ခင်ဗျာပထမတူကတော့နိုင်ကဆော့မွန်ဖြစ်ပါတယ်သူကမွန်အမျိုးသားရေးလှုပ်ရှားတဲ့ပုဂ္ဂိုလ်မွန်နိုင်ငံရေးတမတူဖြစ်ပါတယ်နိုင်ကဆော့ကြားပါလား
ဟုတ်ကဲ့ကြားပါတယ်
ဘယ်လိုသဘောပါလဲခင်ဗျာမွန်ပြည်နယ်ကအတော်လေးတိုးတက်ဖွံ့ဖြိုးလာပါလားဒီလိုညဉ့်ဉန်းရေးရတယ်ပြည်ထောင်စုကြီး
ပြည်ထောင်စုကြီးတိုးတက်ဆိုတော့ဒီအချိန်လေးကတော့ဗျာဒီဒီမောအမြန်ကြီးတော့တိုးတက်တော့မရှိသေးပါဘူးဆိုတော့တခုကဒီဒီအနာခွဲဝေတဲ့အပိုင်းမှာပေါ့နော်ဒီကျွန်တော်တို့ဒီနိုင်ငံရေးပြဿနာဖြစ်ရှင်းမပြီးတဲ့အချိန်မှာဒီအနာရအားလုံးကိုများတော့အဖြစ်ကဘို့ဆိုရနေပြည်တော်စုဆိုရနေထိန်းချုပ်တွေ့ရတယ်ဒီထိန်းချုပ်ထားတဲ့အချိန်ဒီပုံမှာဒီပြည်နယ်ဆိုရတွေကအနာတွေတိတ်မရှိဘူးနောက်ပြီးတော့ဗန္ဒာရေးခွဲဝေခြားတာမှုလည်းတိတ်မရှိတဲ့အပေါ်မှာဒီပြည်တိုင်းနဲ့ပြည်တွေမှာဒီဖွံ့ဖြိုးလုပ်ငန်းတွေတို့တက်အောင်ဆောင်ရွက်ဖို့အချိန်ရတော့လေးနေနေတာတွေ့ရပါတယ်။နောက်တစ်ချိန်ထဲမှာပဲဒီနိုင်ငံရေးပြဿနာဒီပြည်ခရဲဆေးပြဿနာကိုဒီဖြည့်ရှင်းလို့ပြီးတဲ့ပြီးခင်နိုင်မှာပဲဒီအရင်ကတော့ဒီမွန်ပြည်နယ်မှာအမျိုးတွေကတော့ဒီစစ်တပ်ကတိုင်တာပေါ့ဗျာ။ဒီဒါမဲ့ဒီနောက်ပိုင်းမှာကျတော့ဒီနိုင်ငံခြားကုမ္ပဏီတွေဝင်လာပြီးတော့မှဒီပြည်သူလူထုကိုပွေ့ပွေ့လင်းလင်းဆွေးနွေးတိုင်ပင်မှုမရှိဘဲနဲ့ဒီမျိုးတွေကိုအတင်းအဓမ္မဝယ်ရမျိုးတွေဝယ်ယူရမျိုးတွေရှိလာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ကတော့ဒီ ချင်းနေတယ်မတည်ငြိမ်သေးခင်မှာဒီကိစ္စမျိုးဖြစ်လာတော့ဒီအစိုးရကြီးပဲပေါ့လေ
ဟုတ်ကဲ့ဦးလာစောခင်ဗျာရခိုင်ပြည်နယ်ဆိုရင်တော့မြန်မာနိုင်ငံမှာအခုသိအရေးကြီးနေတဲ့သဘာဝတံငွေတွေအများအများထုတ်ယူနေတဲ့ဒေတာဖြစ်ပါတယ်ဆိုတော့ဒေတာဖွံ့ဖြိုးရေးကရောဒီဟာနဲ့တပြေးညီလိုက်ပါလာမှုရှိပါသလားခင်ဗျာ
ဟုတ်လားဆိုတော့နိုင်ရှင်မယ်ဆိုရင်ဘာနဲ့နိုင်ရှင်မှာလဲကျွန်တော်ဒီခိုင်ရဲ့လူကျင်တဲ့ကိုယ်နဲ့နိုင်မှာလား2017ကအချိန်နဲ့နိုင်ပြီးပြောမှာလား
ဟုတ်ကဲ့ခုလုံးပေါ့ခင်ဗျာဒီခိုင်ရဲ့လူကျင်တဲ့ကိုယ်2017တုန်းကလူကျင်ခဲ့တာလေ
အခုဘလို့ကတော့လူကျင်တဲ့ကိုယ်ကတော့ကျွန်တော်နှစ်20 30လောက်ဆက်ပြီးတော့ကျွန်တော်လုံချအောင်မယ်ဒါပေမဲ့2017နဲ့ဆိုင်တော့အများကြီးတိုးတက်လာတာပေါ့အဲ့တော့တိုးတက်တာကိုပြောမယ်ဆိုရင်ကျွန်တော်စာမျက်နှာ100လောက်ပြောလို့ရတယ်ဆုံးပြတ်တနေတာတွေဖောက်ပြန်တာတွေပြောရင်လည်းကျွန်တော်စာမျက်နှာ100လောက်ပြောလို့ရတယ
်ဆိုတော့ဒီညီမြုံနံမှုကရခိုင်ပြည်နယ်မှာဆက်လက်ပြီးလုံသွားသင်းသလားဒီပုံစံအတိုင်းဆက်လက်ပြီးတိုးတက်ဖို့အတွက
်ယင်းမြုံနံမှုဆိုတာမြန်မာပြည်မှာယင်းမြုံနံမှုမရှိဘဲနဲ့ဒါ FBI မရှိဘဲနဲ့ဘယ်နိုင်ငံမှမတိုးတက်ဘူးတရုတ်ကွန်မြူနတီလည်း FBI ကိုလှုပ်လာတာပဲ
ဆိုတော့ရခိုင်ပြည်နယ်မှာဆက်ပြီးတော့လှုပ်စေခြင်းနဲ့ပေါ့ဦးလာစောကဒီအချိန်တိုင်း
ကျွန်တော်တို့ကရခိုင်ပြည်ဖွံ့ဖြိုးတိုးတက်မှုဆိုတာတခြားလုံးပြည်တဲ့ခံရတယ်เนาะကျွန်တော်တို့ကိုလိုနီလက်သက်ဝါထားအောင်မှာကျွန်တော်ရခိုင်နဲ့လူလိမ့်ခံခဲ့ရတယ်အဲ့တော့ဒီကာလပွင့်ရင်းတဲ့ခုမှာကျွန်တော်ပြောသလိုပဲကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်ကျွန်တော်လက်တွေ့ပြောမှာเนาะကျွန်တော်ခုရခိုင်မှာနိုင်ငံကိုင်တော်လည်းအင်အားစုတွေဒီမိုကရေစီအင်အားစုတွေเนาะတော်လင်းအင်အားစုတွေအရေးဖက်လူပွဲကြီးတွေလုပ်ပြီးတော့ဘလူးကွစ်တွေကရခိုင်မျိုးသားညီလာခံတရားလုပ်ဖို့ကြိုးစားနေတယ်ပြည်နယ်ဆိုကလည်းနည်းနည်းလေးတက်တက်ကြွကြွပါဝင်နေတယ်အဲ့ဒါမျိုးက2017မှာအိမ်မက်တောင်မဲလို့မရဘူးเนาะကျွန်တော်ရခိုင်မျိုးခိုင်အာဂန်အာမီတို့เนาะအာဂန်လီဘရေးရှင်းပါတီတို့တော့ဝင်လာပြီးတော့ကျွန်တော်နဲ့နွေနေထွေးဆွေးနွေးပြီးတော့ရခိုင်ပြည်ကိုဘယ်လိုလုပ်အောင်မလဲလုံခြုံအောင်ဘယ်လိုလုပ်အောင်မလဲညှိနှိုင်းအောင်ဘယ်လိုလုပ်မလဲအဲ့ဒီထက်မှာနိုင်ငံတကာကအဲရိုဟင်ဂျာသူတွေဖောက်နေတာတွေပါတယ် EU တို့အမေရိကန်တို့ဆိုတဲ့ဒီမိုကရေစီကောင်းဆောင်ကြီးတွေကရခိုင်ပြည်သူကိုဘာမှတန်ဖိုးမထားဘဲနဲ့ပြည်ထနာတွေခြာနေတာတွေပါတယ်အဲ့တော့ဒါဟာကျွန်တော်ဒီချိန်မှာကျွန်တော်တို့ဒီလာကန်တခုလုံးလို့ရတယ်ဆိုတာဒါ positive ပဲတချိန်ထဲမှာတော့ကျွန်တော်ဒီ2026မှာအဲ့ဒီရိုဟင်ဂျာဖွာရတဲ့အစိုးရရဲ့စီမံခန့်ခွဲမှုညံ့တဲ့တွေကြောင့်တော့ NGO တွေရဲ့ဆိုးဝါးတဲ့ NGO တွေ bias ဖြစ်တယ်ဗျာ NGO တွေမှလည်းကောင်းတာလည်းရှိတယ်မကောင်းတာလည်းဖြစ်တာတွေကြောင့်ဒီခိုင်စစ်တွေမျိုးမှာအဲ့တော့ကျွန်တော်တို့ဟိုမမျော်လင့်တဲ့အမှန်တဝန်းနဲ့ကြောက်တဲ့ NGO ဆန့်ရဲစုမှုတွေပေါ်တယ်အဖြစ်နေတဲ့ကလေးလေးရောက်သေးတယ်ကျွန်တော်တို့ခံပြုတာပါလီရဲ့ကောင်းဆောင်သူကဖန်ခံပြီးတော့အထင်းသိမ်းခံရင်ထောင်ထဲမှာကိုယ်လွန်တော့တယ်အဲ့တော့ positive တွေလည်းရှိတယ် negative တွေရှိတယ်အဲ့တော့လောလောဆယ်အချင်းကြီးဟာဒရင်တရိုင်နဲ့ဒီအစိုးရကြီးဟာရှေ့ကိုဒရင်တရိုင်နဲ့တွောနေတယ်အဲ့ဒီချိန်မှာမကောင်းဘူးပြောရင်လက်ခုတ်တန်လို့ကျင်လို့မကောင်းဘူးပြောဆိုကျွန်တော်အများကြီးပြောတတ်တယ်နော်အဲ့တော့ positive အကြောင်းတွေပြောမလဲအများကြီးပြောတတ်တယ်အဲ့တော့ကျွန်တော်တို့ဘလို့တွောမလဲအဲ့တော့ဒါပဲလို့ကျင်တယ်အဲ့တော့ POA အနေနဲ့အဲ့လိုပေါ့ဗျာခင်ဗျားတို့ဘာလို့ကျင်တာလဲဘာကိုပြောကျင်တာလဲဒီဟာက positive လား negative လားဆိုတာခင်ဗျားเนาะရေပုံ30 debate လုပ်နေအဖြစ်ဖက်မှာမဟုတ်ဘူ
းဟုတ်ကဲ့ဆိုတော့အဖြစ်မထွက်သေးတဲ့ပြဿနာပေါ့တခုကနောက်သောရရှင်တယောက်ရဲ့စာကိုကျွန်တော်ဖတ်ပြပြစီဒါလည်းအခြေအနေနဲ့ပတ်သက်ပြီးရေးထားပါတယ်အာသူကတော့ကချင်းပြည်နယ်မှာဖားကန်းကကြောက်စိမ့်မှောင်ခူကဆဲစီဖမ်းမိတာနဲ့ပတ်သက်ပြီးတော့ပိုင်းရှင်းမရှိဘူးရဲကလည်းမသိဘူးဆိုပြီးတော့လုံနေတယ်တဲ့တကယ်တော့ဟာသူတို့စီရဲ့ဒါနဲ့အဂတိလိုက်စားမှုကြောင့်ဒါဖုံးပြထားတာဖြစ်တယ်။ပွင့်လင်းမြင်သာမှုမရှိဘူးဆိုတာမျိုးဖြစ်နေတယ်။တစ်ချိန်တည်းမှာအဲ့ကထုတ်ပြန်တဲ့အထက်မှာစက်စီသာရကခိုင်လုံပြီးတိုင်ကြားမှတရားဒါအရေးယူမယ်မခိုင်လုံပဲတိုင်ကြားပြန်ရင်တိုင်ကြားတဲ့လူကိုအရေးယူမယ်ဆိုပြီးတော့ပြောထားပါတယ်တဲ့။ဒီလိုဘက်လိုက်တဲ့ဥပဒေနဲ့မယုံကြည်ရတဲ့ community တွေရောက်ညဉ့်ဉန်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေမဖြစ်ပေါ်လာခင်စီးပွားရေးရင်းမျိုးတွေလှုပ်ဆောင်တာဟာဒေသခံပြည်သူလူထုကိုဒေါသထွက်အောင်မတရားမှုတွေကိုမခံကျင်းလာအောင်လုပ်နေသလိုလိုဖြစ်ပါတယ်ဆိုသူကဆိုထားပါတယ်နမူနာတစ်ခုပြောရမယ်ဆိုရင်လည်းရွှေလုတ်ကွက်ကလေးတစ်ခုနဲ့ပတ်သက်ပြီးတော့မကြသေးခင်ရပိုင်ကစံပြီတောင်ပိုင်းတက်မတော်နဲ့ဝါပြည်သူစီညူရီတို့အောက်ချီမှာတိုက်ပွဲဖြစ်တယ်ဒါကအဖေးမှားပဲရှိသေးတယ်တကယ်စီမံကိန်းကြီးတွေလုပ်ရင်ပူပြီးတော့တောင်ပြဿနာတက်လာမယ်လို့ဆိုပါတယ်ခင်ဗျာဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဆရာ slide လျံမုံကိုမေးပြစီချင်းတော်မှာတော့စင်စရာမြေလဲမရှိဘူးလို့တော့ထင်ပါတယ်เนาะကျွန်တော်ထင်တာပြောတာပေါ့လေဒါပေမဲ့ဟိုသတ္တုတူဖော်မဲ့လုပ်ငန်းတွေဘာတွေကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဘယ်လိုလဲဒေသခံတွေဘဝင်ကြပါရလားဒေသခံတွေအကျိုးစီးပွားတိုးတက်စရာအကြောင်းကမြင်မှလာရေးထဲမှာ
Okay, Chenoro, Chenoga, Biola Lucy, Pidu Money Tind Lumho Debu, Pimba Mane Biro Dolan Yellow Neda Lupine Dwe, Pidu Ma Pipian Ned and Nation Pipian Ned and Taru Gorochano, Literature Japio Nine Mapio Name. Todo Kuna Pione de Piatana Alunya Yem Mika, Chenoro Time Bima taking in Chinese machine debene, Chenoro Tang and Dadwe, Lunak machine debene. ကျွန်တော်တို့တိုင်းပြည်မှာတကယ်ငင်းချမ်းရေးမရှိသေးပဲနဲ့ကျွန်တော်တို့တိုင်းရင်းသားတွေအရွယ်လက်ခွင့်မရှိသေးပဲနဲ့ဒီဖွံ့ဖြိုးရေးတွေလုပ်မယ်ဆိုရင်ကျွန်တော်တို့အတွေ့အကြုံတစ်ခုကိုပြန်ပြီးတော့ဥပမာပဲယူပြရစေခုနကချင်းကိစ္စပြောတော့ကျွန်တော်တို့ကချင်တွေကကအိုကတထောင်900ကုဆယ်လေးမှာငင်းချမ်းရေးယူခဲ့တယ်ဆက်ခုနှစ်လုံးလုံးဖွံ့ဖြိုးရေးတွေလုပ်တယ်တိုက်ပွဲတွေပြန်ဖြစ်သွားတော့ she debu, the Lu Genoro Nangai Amakan Chetasun to Yamashi debe ne, Genoro Ja Sakuma Kuka Lama, the Lu Pumpe Yelong Andre, Genoro Tongan.
ကတောင်းကနေလုံးမယ်ဆိုရင်ခက်ပြတ်တဲ့ထေးတွေပဲသူတို့အကျူစီးပွားခန်းစားလိမ့်မယ်ပြည်သူလူထုအကျူစီးပွားမခန်းစားနိုင်သေးဘူးလို့ကျွန်တော်ပြောချင်ပါတယ်ဆိုတော့ပြည်တွင်းစစ်ဖြစ်တဲ့ဆိုတာဖွံ့ဖြိုးမှုမရှိတဲ့နေသားနဲ့ဖွံ့ဖြိုးတဲ့ဒေသပေါ်လေဒီနေ့အဖြစ်နဲ့စင်တာအင်ပရီဖရီစီးပွားရေးကိုဟာမှုကြောင့်လည်းဖြစ်တယ်လို့တချို့ကပြောကြပါတယ်အနာဘဏ်ကြီးပြောတာလည်းကြားတယ်
ကာလာအတွင်းမှာလုံလုံဖြစ်နိုင်သလားအားဖြင့်
လင်းနေကန်တော်လိုင်းလုံးနေတဲ့ချိန်မှာဖွင့်ပြရေလုတ်ဖို့ကတော့အင်မတန်မှခက်ခဲပါတယ်။သို့တော့အခုနောက်ဆရာပြောနေတယ်ကျွန်တော်တို့တိုင်းရင်းသားတွေဆင်းရဲတွေလင်းနေကန်တော်လိုင်းရေလုတ်တယ်ဆိုတဲ့အဆူကတော့လုံးဝမပါပါတယ်။ကျွန်တော်တို့လင်းနေကန်တော်လိုင်းရေစတင်ပြီးတော့ကျွန်တော်တိုင်းပြည်မှာလုတ်ခဲ့တဲ့ကရင်တွေပါ။ကရင်တော်လိုင်းကြီးကဥဆောင်ခဲ့တဲ့ခေါဆောင်တွေကိုကြည့်ပါ။ဆင်းရဲ ပြည်တွင်းစီကနေ့ချုပ်ဆက်ကြလာတဲ့ခါကျတော့ပြည်တွင်းစီကနေနောက်ထပ်တဖန်ဖန်တီးလိုက်တဲ့ပြဿနာကြောင့်
ရှင်ရွင်တွေပူနေတယ်စီးပွားရေးခက်ခဲပူများတယ်ဖွံ့ဖြိုးရေးမလုံနိုင်ဘူးဆိုတာအဲ့ဒါတွေကနှုတ်ဆက်တွေ့ပြဿနာတွေပဲဖြစ်ပါတယ်အဓိကပြဿနာမဟုတ်ဘူးဆိုပြီးတော့ကျွန်တော်ပြောချင်တယ်ဟုတ်ကဲ့ဦးလှဇော်ကဘာများဖြစ်ဆွေးနွေးလိုပါလဲဒီကိစ္စကိုစီးပွားရေးအစဉ်ပြေသွားပြီးဖြစ်လာရင်နိုင်ငံရေးမတည်နှမှုတွေဒါပြည်လဲသွားမှာပဲလက်နက်ကင်ပြီးတော့ဘယ်သူမှပုံကမှာမဟုတ်ဘ
เนาะကျွန်တော်ကဒီကွာပြောနေတာရခိုင်ကိစ္စပေါ့လေရခိုင်ကြီးကသူ့ရဲ့တကယ်ဆော်ဗရီဒင်းကိုဆုံးချုံခါတဲ့ခါမှာဒါတကယ်ဒက်ဗစ်ဒန်နေရှင်းပဲငွန်ကျွန်တပိုင်းဖြစ်သွားတယ်အဲ့ကျွန်တပိုင်းဖြစ်တဲ့ကိုတပေးဝအောင်ကြည့်တယ်ကျွန်တပိုင်းကကျွန်တပိုင်းပဲအဲ့ဒီလူတွေကို identity ဖြစ်အောင်တကယ်ဂုံတိကကြည့်တဲ့လူမျိုးတွေဖြစ်အောင်ဆိုရခိုင်လက်စနစ်ကနေတိုက်ပွဲဝင်နေနော်အဲ့တော့ဒါကိုသက်ဆိုင်ရာဓမ္မဘီကအုပ်စုနဲ့ဆက်ဆက်လုံးအုပ်စုလာတဲ့ဗမာတွေကနားလဲဖို့လိုတယ်တိုင်းတိုင်းပြတဲ့နားလဲဖို့လိုတယ်အဲ့တော့ဒီလိုဒီလိုမှာကြည့်ပြီးသမိုင်းဆိုင်ရာဂုံတိုက်ခါတွေကိုပြန်လဲတိဆောက်ဖို့ဆိုတာအင်မတန်ခက်ခဲတဲ့လုံရနော်အဲ့ဒါကိုရခိုင်ကတခြားလုံးဒီဇိုင်းမမကျူပန်းလာခဲ့တယ်အဲ့ဒါပါပဲနော်သမင်းကလို့လုံးတယ်မဟုတ်ဘူးဆိုတော့ကျွန်တော်လည်းခံတယ်အော်ဒါပေမဲ့တခုတော့ရှိတာပေါ့ကိုလိုနီလက်စစ်ဝါတာအောက်မှာအဲ့ဒီကျွန်တပိုင်းဖြစ်နေလူတွေကပိုပြီးငတ်တစ်ထက်ငတ်လာတယ်ငတ်တဲ့အချိန်မှာသမင်းကောင်းအောင်စားဖို့လည်းလိုတယ်နော်ကျွန်တော်ဒါပဲသမင်းကိုလူမှုရေးစင်တာမြင်းဖို့လည်းလိုတယ်အဲ့ဒါတွေကိုဖြည်းဖြည်းဖြည့်စင်ပေးနိုင်ဖို့အတွက်လည်းကျွန်တော်တို့ကလမ်းပေါင်းစုံနဲ့ခြားမယ်အဲ့တော့သမင်းငတ်ခံပြီးတော့ခင်ဗျအဲ့အရင်ကလိုဖြစ်စားပြီးတော်လိုင်းလုပ်မယ်တော့ဝဒုတ်စားပြီးတော်လိုင်းလုပ်မယ်ဆိုလို့ရှိရင်လောက်တာကောင်းပါတယ်အခုဗမာပြည်မှာတော်လိုင်းလုပ်တဲ့တော့ကဖြစ်စားပြီးတော့တော်လိုင်းလုပ်တဲ့လူတွေမဟုတ်တော့ဘူးအဲ့ဒါလည်းတတိထားဖို့လိုတယ
်ဟုတ်ကဲ့နောက်တော့ရှင်တယောက်ရေးထားတဲ့စာကလည်းအာကျော်စုဆိုတဲ့ပုဂ္ဂိုလ်ရေးထားပါတယ်ဗမာပြည်ပြောင်းလဲရပြောပေမဲ့အပန်တကယ်ဘာမှမပြောင်းလဲလို့ပဲအကြောင်းကပြည်တွင်းစစ်ရှိနေလို့ပဲပြည်တွင်းစစ်ရပ်ဖို့ကအာမြန်မာအစိုးရနဲ့စစ်တပ်ပေါ်မှာမူတည်တယ်ဆိုပြီးတော့သူကဆိုပါတယ်အဓိကကတော့ federal ဆိုတာခွဲထွဲရေးမဟုတ်ပါဘူး
တဟာတိုင်းသားတွေဘက်ကသဘောထားမှန်တဲ့တောင်းတာဖြစ်ပါတယ်ဒါဗမာအစိုးရကအခုလောလောဆယ်မှာသုံးတာဗမာလို့သုံးပါတယ်လူပိုင်ခွင့်အားလုံးကိုမော်နိုပိုလီလုထားရဲဆိုသူကရေးပါတယ်ချုပ်ကင်ထားတယ်ဆိုတော့ဒါကြောင့်သာဖြစ်နေရတယ်လို့ဆိုပါတယ်သူကဒီလိုသာလုပ်နေမယ်ဆိုရင်ဒီနေ့ပြည်ထောင်စုရေစုံမျောလိမ့်မယ် ဒီတဲ့အင်အားကြီးတဲ့ယူဂိုစလာဗီယာရိုဆိုဗီယက်ပြည်ထောင်စုတို့မှတချင်ကြီးမှာကွဲခဲ့ရတာဖြစ်တယ်ဒါကြောင့်ကဘာတီတွေငါတို့ကြီးပဲအုပ်စုမယ်ဆိုတဲ့ဆန္ဒကိုမထားဘဲနဲ့ပဂရိအမှန်တရားနဲ့ဒါအဖြစ်မှန်ကိုရှာသိနေဆွေးနွေးတော်ရရှင်တရားကရေးထားပါတယ်အဲ့ပေါ်ကိုကြော်စုဖြစ်ပါခင်ဗျာအခုကျွန်တော်တို့သောရရှင်တွေအစံဖိုင်နဲ့ဆွေးနွေးထားတဲ့ဟာတွေကိုလည်းနားဆင်ကြကြပါစို့ခင
ီမရှိဒါနဲ့လည်းမပြီးဘူးတရားဥပဒေစိုးမိုးရေးနဲ့နေမီလုံဆုံးသိချရမှုရှိမှအောင်မြင်မှာဖြစ်တယ်မြန်မာနိုင်ငံမှာနိုင်ငံတော်အကြီးအကဲအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာတရားဥပဒေစိုးမိုးရေးနဲ့ပြည်တွင်းလုံဆုံးချုပ်သိချမှုကသူ့လက်ထဲမှာမရှိဘူးအစိုးရအကြီးအကဲကတချမ်းပဲအစိုးရတချမ်းပဲအကြီးအကဲဖြစ်တယ်ဆိုတော့ဒီလုပ်ငန်းကြီးအောင်မြင်ဖို့အတွက်ဒီထဲဝင်ဒီဟူသမရအနေနဲ့ရွေးချယ်ခံထားပိုင်ခွင့်ရှိရမှာဖြစ်ပါတယ်ဒီစည်းဝါးတစ်ခုတည်းမဟုတ်ပါဘူးအားလုံးအောင်မြင်ဖို့အတွက်ဒီထဲဝင်ဒီဌာနကိုသမရကြီးရဲ့စီမံခန့်ခွဲမှုအောက်မှာအမြန်ဆုံးပြောင်းပြဖို့လိုအပ်ကြောင်းဆွေးနွေးလို့ပါတယ
်ဟုတ်ကဲ့အဲ့ဒါကတော့ဟမ်ဂူပေါင်ဆွေးနွေးရဖြစ်ပါတယ်တကယ်တော့ပြည်ထရေးမကဘူးထင်ပါတယ်နေဇက်ဒေတာဖွံ့ဖြိုးရေးတို့ဒါကာကွယ်ရေးတို့ဆိုတာလည်းပဲသမ္မတရဲ့ jurisdiction အောက်မှာမရှိဘူးသမ္မတခန့်အပ်တာမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီအချက်ကဘယ်လောက်အရေးကြီးပါလဲဒေါ်ဆူဇနာလှလှဆိုဘယ်လိုမြင်ပါလဲအဲ့ဒီတိုင်းရင်းသားရေးရာကိစ္စတွေညဉ့်ဉိုင်းကိစ္စတွေမှာအစိုးရသိအနာမရှိဘူးဆိုတဲ့ကိစ္စ
ဟုတ်ကဲ့သမ္မတကတော့အထူးသဖြင့်တော့ဒီပြည်နယ်အစိုးရရဲ့ကဏ္ဍကိုပဲကျွန်မပြောချင်ပါတယ်။ဒါလည်းဆိုကျွန်မတို့ရဲ့အခြေခံဥပဒေအရကပြည်နယ်အစိုးရရဲ့လုပ်ပိုင်ခွင့်ကအင်တာနက်မှာနေနေတယ်။နောက်ပြီးတော့ဝန်ကြီးချုပ်ကိုလည်းပဲသမ္မတအနေနဲ့တရားရိုက်တရားရိုက်ခန့်အပ်ခွင့်ရှိတဲ့အတွက်ကြောင့်ပြည်သူလူထုကခန့်အပ်ထားတဲ့ဝန်ကြီးချုပ်မဟုတ်တဲ့အတွက်ကြောင့်ဒီဝန်ကြီးချုပ်ကဒီပြည်နယ်အတွက်တကယ်ဘယ်လောက်အထိလုပ်ပေးမလဲဆိုတာကိုလည်းအင်တာနက်မှာလေးကွန်းထုတ်ပြန်ဖြစ်ပါတယ်လို့နောက်ပြီးတော့ကျမတို့ဒီခုနကကျမပြောတဲ့ EITI တို့ CSR တို့ပေါ့နော်အဲ့လိုမျိုးကိုเนาะကျမတို့နိုင်ငံမှာအခုမှဟိုအစည်းအဝေးတွေလုပ်တော့မဲရှိသေးတယ်ဒါမှလည်းသတ်မှတ်ချက်မရှိသေးဘူးအဲ့လိုမျိုးမရှိတဲ့အချိန်မှာစီးပွားရေးသမားတွေကိုခွင့်ပေးလိုက်ခြင်းဟာဖြစ်ပြက်ခုနကဆရာစလိုင်းပြောတယ်လို့ပေါ့နော်ဖြစ်ပြက်တဲ့တွေနဲ့ဒီအနာပိုင်းနေအနာရှင်တွေခိုးနေပေါင်းပြီးတော့စားရဲပွဲရဲဖြစ်သွားပါလိမ့်မယ်ကျမတို့ဒီဒေတာမှာရှိတဲ့ဒေတာခံပြည်သူလူထုတွေအတွက်အင်တာနက်မှာအကျိုးနည်းတဲ့ဆက်စားပဲဖြစ်ပါလိမ့်မယ်နောက်ပြီးတော့ဒီမရှင်းလက်မှုတွေကတဖြည်းဖြည်းများလာပြီးတော့ဒီလုံချားတဲ့ငင်းချမ်းရေးတို့တောင်မှပြန်လဲထိခိုက်နိုင်တဲ့အနေအထားမျိုးရှိပါတယ်ကျမတို့ကရင်ပြည်သူတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်ပြည်သူတွေကလည်းပဲအများကြီးတူကျမတို့ရဲ့ဆင်းမီးနေတယ်เนาะလမ်းကောင်းကောင်းလေးနေတယ်ခုမျိုးတိုးတက်မှုတွေနေချင်ပါတယ်ဒါနဲ့အစ်ခုမျိုးတိုးတက်မှုတွေကိုကျမတို့ရဲ့တမိုးထားတဲ့မြစ်တွေချောင်းတွေတောင်တန်းတွေနဲ့လဲရမယ်ဆိုလို့ရှိရင်ကျမတို့တစ်သက်လုံးနေရမှာပါဟုတ်ကဲ့
ဟုတ်ကဲ့
ဒီတောင်တန်းတွေမြစ်ချောင်းတွေကကျမတို့ရဲ့အသက်သွေးကြောဖြစ်ပါတယ်အဲ့ဒါအကြောင်းမလို့ဒီမြင်းကြီးမြုံနယ်မဲ့ဒီတွေနောက်ပြီးတော့တာဝန်ရှိတဲ့အစိုးရကလည်းကျမတို့ရဲ့ဒီတမိုးထားမှုတွေကိုလည်းသူတို့နားလည်မှုလိုပါပဲ
ဟုတ်ကဲ့နောက်တော့ရှင်သူဆွေးနွေးထားတာကိုကျွန်တော်ဖတ်ပြလိုပါသေးတယ်အဲ့ဒီပုဂ္ဂိုလ်ကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဇင်ချောင်းကြေးရွာကဖြစ်ပါတယ်တဲ့သူကကောင်းဆောင်ဆိုတဲ့လူတွေဒေသဆိုင်ရာအုပ်ချုပ်အဆင့်ကိုလည်းသူပြောထားပါတယ်စစ်တပ်ကသာယာရုတွေကိုသူတို့ကပေးထားတယ်တဲ့အဲ့ဒီတော့သူတို့ခရိုင်အုပ်ချုပ်ရေးမှုတွေပါတယ်ဟာစစ်ဖက်ကပုဂ္ဂိုလ်တွေပဲဖြစ်နေတယ်သူတို့တွေကမိမိအဆင်ပြေအတွက်ကြေးလက်ကကိုယ်သဘောကျတဲ့လူကိုရာရကစည်ရည်တွေနဲ့ပူပေါင်းပြီးတော့တင်မြှောက်တယ်အဓိကကတော့ကြေးရောအုပ်ချုပ်ရေးမှုရထရမဲ့ဤဥပဒေကိုမှအားနေချက်ရှိတယ်အဲ့တော့သူတို့ကြိုက်တဲ့လူတွေကိုသူတို့ဖွဲ့စည်းပြီးတော့သူတို့အကျိုးစီးပွားအတွက်သာလုပ်နေကြတာဖြစ်ပါတယ်တဲ့ဒါကြောင့် နှစ်ပြောရမယ်ဆိုရင်တော့နိုင်ငံတော်ကြီးဘာကြောင့်မပြောင်းလဲဘူးလဲဆိုရင်ခေါင်းဆောင်စစ်ခေါင်းဆောင်များနဲ့အပေါင်းပါများအုပ်ချုပ်နေခြင်းကြောင့်ဖြစ်ပါကြောင်းတင်ပြပါသည်ခင်ဗျာဆိုပြီးတော့ဇင်ချောင်းကပုဂ္ဂိုလ်တယောက်ကရေးထားပါတယ်ခင်ဗျာဒီကိစ္စကတော့ဆရာနိုင်ကဆော့ဘယ်လိုပြောလို့ပါလဲမွန်ပြည်နယ်မှာကအဲ့လိုမျိုးတွေတွေ့ရပါလားအောက်ခြေချင်းချင်းလောက်ကြတဲ့နေရာမှာက
ဟုတ်ကဲ့ကျွန်တော်တို့ဒီပြီးခဲ့တဲ့2020 2021တုန်းကတော့အာဒီမြန်မာနိုင်ငံချင်းနေတာတိတ်ကြောင်းလွဲသွားမယ်အမြန်ပြောင်းလွဲသွားမယ်လို့ကျွန်တော်ကညင်ကထင်ထားတာလေဆိုတော့နိုင်ငံတော်သမ္မတကြီးကလည်းနိုင်ငံတော်ဖွေးပေးလိုက်တိုက်ခံကောင်းဆောင်လို့လှုပ်ပေးလိုက်ဟိုလူနဲ့တွေးလိုက်ဒီလူနဲ့တွေးလိုက်တကယ်တမ်းကျတော့ဒီ၃နှစ်တာကျွန်တော်ပြန်လဲချင်းနေကိုပြန်လဲသုံးသက်ကြည့်လိုက်တဲ့အခါမှာဟိုအရင်2010ယူကောက်ပွဲမတိုင်ကအချိန်မျိုးပြန်ရောက်သွားတယ်ဆိုတော့ဒီဆွေရကပြုပြင်ပြောင်းလဲခြင်းနဲ့စိတ်မရှိဘူးဆိုတာကျွန်တော်တွေ့ရတယ်တကယ်တမ်းပြုပြင်ပြောင်းလဲခြင်းနဲ့စိတ်ရှိမယ်ဆိုရင်ဒီအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေအများကြီးပြုပြင်ပြောင်းလဲဖို့လိုပါမယ်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းတို့ကဒီတမတော်ကထူးခွေအနာတွေရထားတယ်ဝန်ကြီးဌာနနေရာများပြားကိုတို့ကိုယ်တိုင်ထိန်းချုပ်ထားတာတွေ့ရတယ်အဲ့ဒီကိစ္စတွေမျိုးမှလည်းဒီအထင်ကောက်တွေအများကြီးဖြစ်စေပါတယ
်
အဲ့ဒါကြောင့်အဲ့ဒါဒီပြုပြင်ပြောင်းလဲဖို့လိုတဲ့အခါမှာပြုပြင်ပြောင်းလဲမှုကတကယ်တမ်းဖြစ်လာတော့ကျွန်တော်နိုင်ငံရဲ့အခြေအနေကဟိုအရင်ထုံရင်းလိုပြန်ဖြစ်သွားတဲ့အနေအထားမှာလို့ကျွန်တော်တွေ့ရပါတယ်ခင်ဗ
ျဆိုနောက်ဆုံးနဲ့ရှေ့လာလာတော့ဘယ်လိုမြင်နေနိုင်ကစ
ားကျွန်တော်အမြင်ကတော့ဒီတစ်ဖက်ကအစိုးရကဒီညီညွတ်ရေးကိစ္စကိုဒီအောင်မြင်အောင်တစ်ဖက်ကကြိုးစားတဲ့ချိန်မှာလည်းဒီတစ်ဖက်ကနေပြီးတော့ဒီဖွဲ့စည်းပုံကိုဒါပြင်ဆင်ရမယ့်ကိစ္စတွေအများကြီးကိုအမြန်ပြင်ဖို့လိုပါမယ်နောက်ပြီးတော့တစ်ချိန်တည်းမှာပဲဒီတိုင်းတာဆက်တွေ့ဆက်ပြီးတော့ထိန်းချုပ်ထားမယ်ဆိုရင်ကျွန်တော်ပြည်သူလူထုတွေငြိမ်သက်မှုတွေဖြစ်လာနိုင်တယ်လယ်သမားတွေပြည်သိမ်းခံရတဲ့လူတွေအများကြီးမကြည့်မနဲ့တွေဖြစ်လာနိုင်တယ
်
တိုင်းရတဲ့တိုင်းမှာလည်းဒီခုပြည်လုပ်ငန်းကြောင့်နှိမ့်နှံခံရတဲ့လူတွေကလည်းမကြည့်မနဲ့တွေဖြစ်လာနိုင်တာပေါ့နော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုလို့ဆွေးနွေးတာကျေးဇူးတင်ပါတယ်ဆွေးနွေးတဲ့ပုဂ္ဂိုလ်အားလုံးနားဆင်တဲ့သောတာရှင်အားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျော်စန္ဒာစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေအခုတန်လှည့်နေတဲ့တနာယီစာစီစဉ်အားလုံးကိုစီစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလှိုင်းနိုမီတာ25လှိုင်းနိုမီတာ32နဲ့လှိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါအောင်မရှင်
မြန်မာတချံနှစ်သက်ကူကာလမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်ပြည်သူတွေကိုစားမြန်မာပြည်သူတွေအတွက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဆုမွန်ကောင်းတောင်းလိုက်ပါတယ်မြန်မာယဉ်ကျေးမှုထုံးနှက်စင်လာအရာနှစ်သက်ကူချိန်မှာမိသားစုတွေမိတ်ဆွေတငယ်ချင်းတွေအိမ်နီးနားချင်းတွေနဲ့အတူနှစ်သက်ကူပွဲတော်ကိုဆင်နွှဲဆုတောင်းနေချိန်မှာအမေရိကန်ပြည်သူတွေကလည်းငြင်းချမ်းတဲ့နှစ်သက်ဖြစ်စေဖို့အတွက်ဆုတောင်းမေတ္တာပို့သလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းဒေသတွေမှာတော့ဒီရုရှားလိုလာတဲ့လက်နက်ကင်တွေကအစိုးရအစအဦးတွေကိုဆက်ပြီးတော့ဝင်ရောက်သိမ်းပိုက်နေပါတယ်။ Sloviansk မြို့ထဲမှာရှိတဲ့မြို့ပြည်နယ်လုံခြုံရေးအစအဦးတစ်ခုကိုလက်နက်ကင်တွေဒီကနေ့စနေနေ့မှာဝင်စီးထားတယ်လို့ဒေသဆိုင်ရာပြည်ထရေးဝန်ကြီးကပြောပါတယ်။ဒီခံမှာပြည်ထရေးဝန်ကြီးဌာနကပြောပါတယ်။အစောပိုင်းတုန်းကလည်းဒီမြို့ထဲကရဲစခန်းတစ်ခုကိုလက်နက်ကင်တွေဝင်စီးခဲ့ပါတယ်။ရန်စားတဲ့လောက်ရက်တွေလုံနေတာရပ်ဖို့အတွက်ရုရှားကိုယူကရိန်းနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်လက်နက်ကင်တွေကိုအထောက်အပံ့တွေပေးနေတာမဟုတ်ဘူးဆိုပြီးရုရှားအစိုးရကတော့ညှင်းဆန်နေပါတယ်တခါဒီဆီးရီးယားနိုင်ငံအလဲပိုင်းကျေးရွာတစ်ခုမှာအစိတ်ဒဏ်ခွင်ကြောင့်လူတော်များများဒဏ်ရာရထားတယ်လို့ဆီးရီးယားအစိုးရကရောသဘုံအဖွဲ့တွေကရောတခါလူခွင့်ရေးအဖွဲ့တစ်ခုကပါပြောနေပါတယ်ကဖာဇိုက်တာဆိုတဲ့ရွာမှာဖြစ်တဲ့အစိတ်ဒဏ်ခွင်နဲ့တိုက်ခိုက်မှုကိုတစ်ဖက်ကလုပ်တာလို့ဒီအစိုးရနဲ့သဘုံအဖွဲ့တွေကအပြန်အလှန်အပြစ်တင်နေပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောနေတာနဲ့တွေနဲ့ပတ်သက်လို့တော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တခါဒီအမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာပေးမှမဟုတ်ဘူးလို့ညှင်းဆန်ထားပေမဲ့ကုလသမဂ္ဂဆိုင်ရာအီရန်တပ်အမတ်အဖြစ်ခန့်အပ်ဖို့ရထားတဲ့ဒုနီယာမှာတခြားတစ်ယောက်နဲ့အစားထိုးဖို့စဉ်းစားမှမဟုတ်ဘူးလို့အီရန်ကပြောလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညာစီစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်စ်ပိုင်နန်ဖြစ်ပါတယ်ရှင်ကျွန်မရောနန္နာချမ်းပါ VOA American တညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 32နဲ့လိုင်းလက်မီတာ190ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.